Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့50တိနဲ့လိုင်းလာမီတာ190ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာဝါအခုညပိုင်းအစီအစဉ်တွေတာဝန်ယူသက်ဆက်တော်မှာပါ
။ကျမသင်္ကေတထိုက်ပါရှင်ကိုအောင်နဲ့အတူသတင်းတွေကိုကြီးညာမှာပါ။အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြပါပြီ။နယ်သာလန်နိုင်ငံသားကုံတွယ်ရေးနဲ့ဖွံ့ဖြိုးရေးဝန်ကြီး Secret Cut ဒီသတင်းပါအတွင်မြန်မာနိုင်ငံကိုတွားရောက်ပြီးရိုဟင်ဂျာတွေဌာနပြန်ရေးဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြားရဖို့ရှိပါတယ်
။ကောင်းပါပါရှင်။မြန်မာနိုင်ငံထဲမှာ Facebook လူမှုကွန်ရက်ပေါ်ကနေလှုံ့ဆော်ရေးသားမှုတွေကို2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်တားဆီးဖို့ American ပရဟိတအဖွဲ့တစ်ခုကသတိပေးလိုက်တဲ့သတင်းမှကြားမှာကတော့
Facebook ကသူတင်ရတိုင်းကိုသတင်းဌာနတွေမှာမြင်ရတယ်ဆိုပြီးကြောင်းတာမျိုးဟိုရှော့ဖို့လို Facebook ကိုကျွန်တော်တို့ယုံနေလေဒီဟာကို Facebook ကို
Facebook တာဝန်ခံတွေကိုအကြံပြုခဲ့သူတွေထက်ကတူဖြစ်တဲ့ကိုမြတ်သူပြောတော်တာပါအပြည့်စုံကိုတော့မကြခင်ကြမှာပါဒါအပြင်အမေရိကန်နိုင်ငံကိုဥတီလာနေတဲ့အမေရိကတိုက်11ကရွှေပြောင်းဒုက္ခသည်တွေကိုတားဆီးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်ကိုတတ်တာ9000ဆီလုထားတဲ့အခြေအနေတွေနဲ့ကယင်မျိုးသားအစည်းအရုံး KNU ကအရေးပေါ်အစည်းအဝေးကျင်းပနေတဲ့တဲ့တွေကိုကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမှတ်သင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါဦးရှင်
သဘောထားသည့်တသာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့မှာလွှတ်တော်သစ်ကိုမဲပေးရွေးကောက်နေကြပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတရာဒူသက်တမ်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလဒ်တွေကအမေရိကန်နိုင်ငံရေးမှာအာဏာချိန်ညှိမှုအပြောင်းလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်သက်တမ်းနှစ်နှစ်အတွက်လဲအပြောင်းလဲဖြစ်သွားနိုင်ပါတယ်။အောက်လွှတ်တော်အမှတ်နေရ435နေရာမှာအလုံးပြန်လဲရွေးကောက်တင်မြှောက်မှာဖြစ်ပြီးအထက်လွှတ်တော်အမှတ်နေရာ100တဲက35နေရာနောက်ပြီးနေ50တဲကပြီးနေ36ခုတို့မှာအုပ်ချုပ်ရေးမှုတွေကိုရွေးချယ်ကြမှာဖြစ်ပါတယ်။အထိုက်ခံဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်ကိုထိန်းချုပ်သွားနိုင်တယ်လို့လူမှုဆန္ဒကောက်ယူမှုတွေမှာရောသုံးသက်သူတွေကပါခန့်မှန်းနေကြပါတယ်။ဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်မှာအများစုဖြစ်ဖို့အလေးတားနေပြီးအများစုဖြစ်ဖို့အတွက်ကတော့လက်ရှိရထားတဲ့အမှတ်နေရာထက်နောက်ထပ် 23 နေရာထပ်ပြီးတော့ရယူနိုင်ဖို့လိုအပ်ပါတယ်။ Democratic ဘက်က49နေရာရထားတဲ့အထက်လွှတ်တော်မှာ Republican တို့ကအမှတ်နေရာ51နေရာနဲ့အသာစီးရနေတာကိုထိန်းထားနိုင်ရေးသမ္မတ Trump ကထောက်ခံသူတွေကိုမဲဆွယ်နေတဲ့အပေါ်မှာ Republican တွေအားထားနေကြရပါတယ်။ဒီကနေ့ရွေးကောက်ကြမဲ့အထက်လွှတ်တော်အမှတ်နေရာ35နေရာထဲမှာတော့Democratic လက်ရှိထိန်းချုပ်ထားတဲ့26နေရာနဲ့ Republican 9နေရာပါဝင်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းဒေါ်နယ်ထရန့်အသာစီးရခဲ့တဲ့ပြည်နယ်တွေထဲကတင်နစီပြည်နယ်အပါအဝင်ပြည်နယ်10ခုကအထက်လွှတ်တော်အမတ်နေရာကိုထိန်းချုပ်နိုင်ဖို့ဒီမိုကရက်တစ်ဘက်ကကြိုးပမ်းနေကြပါတယ်ရှင်
။အီရန်နိုင်ငံတွင်အစ္စလာမစ်အစိုးရ IS အဖွဲ့ရဲ့အကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားရနေရာ200ကျော်တွေ့ရှိကြောင်းကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုပါရယ်။ဤရက်အာနာပိုင်းဒီနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစီကအချက်လက်တွေကိုအခြေခံပြီးတော့ကုလသမဂ္ဂလူခွင့်ရုံးနဲ့ဤရက်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်တို့ကထုတ်တဲ့အစီရင်ခံစာထဲမှာတော့ဒီအစုလိုက်ပြုံလဲမြုပ်နှံထားတာတွေမှာတည်ဆုံးသူ6,000 ကနေ12,000လောက်ထိပါတယ်လို့ဖော်ပြထားပါတယ်။နောက်ပိုင်းမှာလည်းအစုလိုက်ပြုံလဲမြုပ်နှံထားတာတွေထပ်ပြီးတော့တွေ့ရအောင်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အခုတွေ့ထားတဲ့အစုလိုက်ပြုံလဲမြုပ်နှံထားတဲ့နေရာတွေကထပ်ဝက်ကိုတော့နိုင်နွားဖီနယ်ထဲမှာတွေ့ရတာဖြစ်ပြီးတော့ပထမဆုံးသောအစုလိုက်မြုပ်နှံရာနေရာကိုတော့2014ခုနှစ်နောက်ပိုင်းမှာတွေ့ခဲ့ရတာပါအမေရိကန်ရဲ့လေကြောင်းထောက်ကူနဲ့အီရတ်လူမျိုးရေးတပ်ဖွဲ့တွေကစစ်သေးကြအဖွဲ့တွေစီကနေနေမီတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်မှာအစုလိုက်ပြုံလဲမြုပ်နှံထားတဲ့နေရာတွေပိုးပြီးတော့ဖော်ထုတ်နိုင်ခဲ့တာပါနိုင်ငံပြည်နယ်တစ်ခုတည်းမှာတင်တည်ဆုံးသူရုပ်အလောင်း4000ကနေ3500လောက်ရှိမယ်လို့ခန့်မှန်းထားကြပါရယ်အဲ့ဒီဒေသကို Islamic အစိုးရ IS တို့က3နှစ်ကြာထိတ်ချုပ်ခဲ့တာဖြစ်ပြီးအပြင်းထန်တိုက်ခိုက်မှုတချို့လည်းဖြစ်ခဲ့တယ်လို့ကုလသမဂ္ဂကဖော်ပြထားပါရယ်နိုင်ငံပြည်နယ်ပြည်ခါကက်ဆဲလာအယ်ဒင်နဲ့အန်ဘာပြည်နယ်တွေထဲမှာလည်းတည်ဆုံးသူတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတာတွေကိုရှာတွေ့ထားပါရယ်ဖော်ထုတ်တွေ့ရှိထားတဲ့အစုလိုက်ပြုံလိုက်မြုပ်နှံခံထားတဲ့နေရာ202ခုကနေတည်ဆုံးသူရုပ်အလောင်း1300နီးပါးကိုဖော်ယူပြီးဖြစ်ကြောင်းလည်းအစီရင်ခံစာကဖော်ပြပါရယ်ခင်ဗျာ
အီရန်နဲ့ဆက်အနီးအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရာပြည်နယ်တွင်မှတာလီဘန်တပ်ဖွဲ့တို့ကရဲတပ်ဖွဲ့ဝင်20ကျော်ကိုတပ်ဖြတ်ပြီးအရေးပါတဲ့တပ်ဖွဲ့စခန်းတစ်ခုကိုသိမ်းယူထားတဲ့အကြောင်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ Pesh Eco ခရိုင်မှာညချိန်တိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းအာဖဂန်စစ်တပ်အရာရှိတွေကဒီကနေ့အင်္ဂါနေ့မှအတည်ပြုပါတယ်။နိုင်နဲ့ချီကြမ်းမြင့်ခဲ့တဲ့တိုက်ခိုက်မှုအတွင်းခရိုင်တွင်းကဆက်သွယ်ရေးလိုင်းတွေပါပြတ်တောက်သွားတာကြောင့်တေဆုံးထဏ်ရာရသူအရေးအတွက်တိကျတိရဖို့အနာပိုင်တို့ကြိုးစားနေစေဖြစ်တယ်လို့အမည်မဖော်တဲ့အရာရှိက VOA ကိုပြောပါတယ်။မနေ့တနင်္လာနေ့ညတကောင်မတိုင်ခင်လေးမှာတိုက်ခိုက်ခံခဲ့ရတဲ့ရဲတပ်ဖွဲ့စခန်းမှာနေဆက်ရေးရာတပ်ဖွဲ့ဝင်50လောက်တာဝန်ချထားကြောင်းပြည်내ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဒါဒူလာကာနီက VOA ကိုပြောပါတယ်။တာလီဘန်ပြောခွင့်ရတဦးကတော့တာလီဘန်တိုက်ခိုက်ရေးသမားတွေကအာဖဂန်အစိုးရတပ်ဖွဲ့ဝင်30ကျော်ကိုတပ်ဖြတ်20ကျော်ကိုဖမ်းဆီးပြီးရဲစခန်းတွင်းကလက်နက်ခဲယံတူလော်ယုံကိုပါသိမ်းဆည်းရမိတဲ့အကြောင်းပြောဆိုထားပါတယ်။တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံရဲ့ပြီးခဲ့တဲ့လကလွှတ်တော်ရွေးကောက်ပွဲတွေအတွင်းတိုက်ခိုက်မှုတွေကြောင့်တေဆုံးထဏ်ရာရသူ400ကျော်ရှိခဲ့တယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင်
။တူရကီနိုင်ငံသားဝင်ကြီးမာဗလကာဗူဆိုဂလူဟာဒီ sorry တရင်တော့ဂျမက်ကရှိုကီအသက်ခံရတဲ့တရင်ချက်လက်တွေတူတူကီအစိုးရရှိမှထပ်ပြီးတော့ရှိနေပြီးဒီတည်ဆုံးမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်တဲ့အခါမှာလူများသိအောင်ထုတ်ပြန်မဲ့အနေအထားရှိကြောင်းဒီကနေ့ပြောပါတယ် sorry arabia ပါဝင်ဒီချက်လက်တွေကိုစိတ်ဝင်စားတဲ့နိုင်ငံတွေအနေနဲ့ကြည့်ရှုနိုင်တဲ့အခွင့်အရေးပေးထားတယ်ဆိုတာတူတူကီအနေနဲ့ပြောကြားထားကြောင်းဂျပန်နိုင်ငံကိုတွားရောက်တဲ့ခီးစဉ်တွင်ကာဗူဆိုဂလူကတရင်တော့တွေကိုပြောခဲ့တာပါကာရှိုဂီဟာအော်တိုဘာလ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စီရုံးတွင်ဝင်ရောက်သွားပြီးတဲ့နောက်အသက်ခံခဲ့ရတာပါ။အရင်တုန်းကတော့ဆော်ဒီအာရေဗီယာဘက်ကကာရှိုဂီဟာကောင်စီဝင်ရုံးတွင်ကဘေးမသီရမခပြန်ထွက်သွားကြောင်းပြောပေမဲ့နောက်ပိုင်းမှာတော့သူဟာကောင်စီရုံးတွင်ဝန်ထမ်းအနေနဲ့ကိုရီးလက်ရောက်ချင်းမြားရကနေလေဗင်းညစ်ခံပြီးတော့တည်ဆုံသွားကြောင်းပြန်ပြောင်းလဲပြောဆိုပါရဲ။ဒီတည်ဆုံမှုဟာကြိုတင်စီစဉ်တက်ဖြတ်မှုဖြစ်တယ်လို့ဆော်ဒီအစိုးရရှိနေကပြောပေမဲ့လည်းဘသူကစီစဉ်ညွှန်ကြားခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး။sorry ဘယင်ဆာမန်နဲ့တူရကီသမ္မတရစ်ချစ်ဒေးအာဒူဝန်တို့ဆက်သွယ်စကားပြောကြားကြပြီးတဲ့နောက်ဒီတက်ဖြတ်မှုမှာဘယင်ဆာမန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတော့သမ္မတကလက်ခံထားတဲ့အကြောင်းကာဗူဆိုဂလူကပြောပါတယ်ဒါပေမဲ့လည်းလူ15ယောက်ပါဝင်တဲ့အဖွဲ့ဟာသူတို့ဘာသာတူရကီကိုလာပြီးတော့အခုလိုလှုပ်ကြံတက်ဖြတ်မှာမဟုတ်ဘူးဆိုတာရှင်းနေကြောင်းနဲ့ဘသူအမိန်ပေးစစ်ခိုင်းမှုနဲ့ဒီလိုတက်ဖြတ်ခဲ့လဲဆိုတာကိုစုံစမ်းစစ်ဆေးသူတွေအနေနဲ့ဖော်ထုတ်ဖို့ကာဗူဆိုဂလူကပြောကြားသွားပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15603တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရီမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Netherlands နိုင်ငံခြားကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဝန်ကြီး Secret Cut ရဲ့ဒီသတင်းပတ်အတွင်းမြန်မာနိုင်ငံခီးစင်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးမယ်လို့ Netherlands အစိုးရကသတင်းထုတ်ပါတယ်။ရိုဟင်ဂျာ2000ကျော်တို့ပထမဆုံးအထုပ်အနေနဲ့လာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုပြန်လာဖို့ရှိနေချိန်မှာပဲဝန်ကြီး Cut ရဲ့ခီးစင်ထွက်ပေါ်လာတာပါ။ရွှေကြရီဌာနီပြန်ရင်မှာဘေးကင်းလုံခြုံမှုရှိရှိလူခုံတိတ်ခါနဲ့အညီဆန္ဒအလျောက်ဖြစ်မှသာဆောင်ရွက်ဖို့နယ်သာလန်ဘက်ကဆက်ပြီးတိုက်တွန်းမှာဖြစ်တယ်လို့ဒီသတင်းပတ်တွစ်ဆုံဆွေးနွေးမှုတွေမှာလည်းဒီကိစ္စကိုတိုက်တွန်းပြောဆိုမယ်လို့ဝန်ကြီးကတ်ကပြောဆိုထားပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုသွားမဲ့နယ်သာလန်နိုင်ငံသားကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးကအခြေအနေကိုဗတ်ပေါင်းဆောင်ကရှုမြင်သုံးသပ်နိုင်ဖို့နိုင်ငံရေးသုံးသပ်သူတွေတတိယနိုင်ငံတွေကတန်တမန်နေရပ်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွဲဆုံမယ်လို့ပြောဆိုထားပါတယ်။ဒုက္ခသည်ပြဿနာအာဏာပိုင်တွေရဲ့တုံ့ပြန်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးမှုတွေကိုဝင်ကြီးအနေနဲ့အတွင်းကြကြလေ့လာဖို့ဆန္ဒရှိတယ်လို့လည်းအစိုးရထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွဲဆုံဖို့လည်းရှိပါတယ်။ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာအဖြစ်အသိမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့အပါအဝင်ဌာနေပြန်နိုင်ရေးအတွက်မြန်မာအစိုးရကိုတောင်းဆိုချက်အတော်များများရှိနေပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာဘက်ကနေထွက်ပြေးရသူတွေကိုလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးအတွက်လည်းအာမခံချက်ပေးမထားပါဘူးရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေဟာကြာသပတေးနေ့မှာမြောက်ကိုရီးယားအစိုးရရရှိရတဲ့နယူးယောက်မြို့မှာတွေ့ဆုံမှုရှိပါတယ်။တင်းလာနီကထုတ်ပြန်တဲ့နိုင်ငံသားဌာနရဲ့ကြေညာချက်မှာပွန်ပေဟိုနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အစိုးရအကြံပေးကင်မြောင်ချိုတို့ဟာစင်ကာပူထိပ်သီးဆွေးနွေးပွဲပူးတဲ့ကြေညာချက်မှာပါဝင်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အားလုံးစစ်ဆေးပြီးလုံးဝအပြီးတိုင်ဖြတ်သိမ်းကြောင်းနောက်ဆုံးအတည်ပြုနိုင်တဲ့အဆင့်ပါဝင်အရေးကြီးတဲ့ကဏ္ဍ၄ခုလုံးမှာတိုးတက်မှုတွေဘယ်လောက်ရှိလာလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်။ဇွန်လကစင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းဆင်မှနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားသဘောတူညီခဲ့ကြပေမဲ့မြောက်ကိုရီးယားအနေနဲ့ဒီသဘောတူညီချက်အတိုင်းအကောင့်တွေပေါ်ရမှာနှေးကွေးတာကြောင့်ဆိုပြီးတော့နှစ်နိုင်ငံကြားအဆင်မပြေဖြစ်နေပါတယ်ခင်ဗျာ
။အစ္စလမ်ဘာသာပေါ်ထိပါဆော်ကားမှုကြောင့်လွန်ခဲ့တဲ့၈နှစ်ကတည်ထောင်ချက်မှခံထားရပြီးတဲ့နောက်ထောက်ချခံထားတဲ့ပါကစ္စတန်ခရစ်ယာန်အမျိုးသမီးအာဆီယာဘီဘီရဲ့ခင်ပွန်းဖြစ်သူကပါကစ္စတန်မှာဆက်ပြီးနေဖို့မလုံခြုံတော့တာကြောင့်မိသားစုအနေနဲ့ဥရောပမှာနိုင်ငံရေးခလုံခွင့်ရဖို့ကြိုးစားနေတဲ့အကြောင်းပြောဆိုထားပါတယ်။အစ္စလမ်တို့ရဲ့တမန်တော်မိုဟာမက်ကိုဆော်ကားမှုနဲ့2010ခုနှစ်ကဘီဘီကိုတရားရုံးကတည်ထောင်ချက်မှထားတာကိုပြီးခဲ့တဲ့သတင်းပတ်အတွင်းပါကစ္စတန်တရားရုံးချုပ်ကပယ်ဖျက်လိုက်ပြီးနောက်မှာဇနီးဖြစ်သူကိုလည်းအိမ်ပြန်ခွင့်မပြုဘူးလို့ခင်ပွန်းဖြစ်သူကပြောဆိုထားပါတယ်ရှင်
။မငြိမ်မသက်ဖြစ်နေတဲ့ကင်မရွန်နိုင်ငံအနောက်မြောက်ဒေသကကျောင်းတစ်ကျောင်းကိုတနတ်သမားတွေကဝင်စီးပြီးကျောင်းအုပ်ပါဝင်ကျောင်းသူကျောင်းသား80လောက်ကိုဖမ်းဆီးသွားပါတယ်။လူမှုကွန်ရက်မှာတင်လိုက်တဲ့ဗီဒီယိုမှာတော့မဲမောင်နေတဲ့အခန်းမှာတုံ့လို့ချော်ချပုံပေါ်နေတဲ့ဒီဇိုင်းကလေးတွေကိုတွေ့ရပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းထိုင်တန်ရောက်တဲ့တွေကိုမှတင်ပြထိုင်တဲ့ကွန်အောင်လို့ကချိန်ညပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတ�ဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လင်းချင်တဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့အလွန်မင်းစီးရဲမွဲတေမှုတွေကြောင့်အမေရိကတိုက်အလဲပိုင်းနိုင်ငံတချို့ကနေထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုရောက်အောင်လာဖို့မိုက်ပေါင်းထောင်ချီလိုပါသေးတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီလူအုပ်ကြီးအမေရိကန်နိုင်ငံထဲမဝင်ရောက်နိုင်အောင်ဟန်တာဖို့အတွက်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာအမေရိကန်တပ်ဖွဲ့ဝင်အင်အား9000ကျော်ကိုစေလွှတ်ထားပြီးဖြစ်ပါတယ်။အမေရိကန်ကိုဦးတည်လာနေတဲ့အဲ့ဒီလူအုပ်ကြီးတွေကခလုံခွင်တောင်းခံမဲ့သူတွေရောက်လာနိုင်ပွဲရှိတဲ့အယ်ပါဆိုနယ်စပ်မြို့ကမြို့ခံတွေကတော့မြို့မှန်းချင်းတကယ်လက်တွေကွာဟာချက်ကိုမိမောင်းထိုးပြနေပါတယ်တက်ဆစ်ပြည်နယ်အနောက်ပိုင်းမှာရောက်ရှိနေတဲ့ VOA သတင်းထောက် Ramon Taylor ကသတင်းပေးပို့ထားတာကိုဒေါခင်ဆိုဝင်ပြောပြပေးပါရှင
်ကောင်းပါပြီအမေရိကတိုက်လေပိုင်းကနေခြိတက်လာတဲ့ထောင်နဲ့ခြိတဲ့လူအုပ်ကြီးဟာသူတို့ရဲ့ခရီးရှည်ကိုဘယ်တော့စုံကန်းတိုင်မလဲဆိုတာခက်မှန်းမှုစောနေပါသေးတယ်ဒါပေမဲ့အမေရိကရဲ့တက်တန်းဝယ်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာအမေရိကနဲ့မက္ကဆီကိုနယ်စပ်မှာတပ်ဖွဲ့တွေကိုဆင့်လွှတ်ထားပြီးဖြစ်ပါတယ်။မက္ကဆီကိုနယ်စပ်တက်ဆက်ပြည်နယ်မှာနေထိုင်ကြသူတွေကဒီလူအုပ်ကြီးအရေးကင်တွယ်ပုံနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်နေကြတယ်လို့လူကိုလူလိုတန်ဖိုးထားဖို့ကိုလည်းအခြေအတင်ပြောဆိုနေကြပါတယ်။ El Paso မြို့ကမလန်နီဂါစီယာရဲ့ခံယူချက်ကတော့
I feel like we're welcoming to others and
ကျွန်တော်အနေနဲ့ကတော့တခြားလူတွေကိုကြိုဆိုရမယ်လို့ခံယူပါတယ်။ဒါဟာ El Paso မြို့ရဲ့အစဉ်လာဖြစ်လို့ကျွန်တော်သဘောကျပါတယ်။
အမေရိကန်နိုင်ငံတက်ဆက်ပြည်နယ်အနောက်ပိုင်းနဲ့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူတွေဟာမက္ကဆီကိုနိုင်ငံဟွာရက်စ်မြို့ကလူတွေနဲ့မိသားစုချင်းယဉ်ကျေးမှုချင်းရိုင်းပင်းကြပြီးစီလုံးကြပါတယ်။အမေရိကန်နိုင်ငံမှာခိုးလုံခွင့်ရဖို့ကြိုးစားရင်းလမ်းခုလတ်မှာတည်ဆုံခဲ့ရသူတွေအတွက်နှစ်ဖက်အိမ်နီးချင်းတွေစုပေါင်းပြီးနှစ်ဆင်စုတောင်းပွဲတွေကျင်းပပါတယ်။အမေရိကတိုက်အလဲပိုင်းကနေခြိတက်လာနေတဲ့လူအုပ်ကြီးသူတို့မြို့ကိုရောက်လာခဲ့မယ်ဆိုရင်ကြိုးဆိုဖို့အသင့်ပြင်ထားတယ်လို့မက္ကဆီကိုနိုင်ငံဟွာရက်စ်မြို့ကဓာတ်ပုံသတင်းတောက်Luis Torres ကပြောပါတယ
် Están preparándose con
They're preparing shelters. People are supporting
တို့မျိုးကန်တွေကသူတို့အတွက်ယာယီခိုးလုံစရာတဲတွေ၊စားနပ်ရိက္ခာတွေ၊အဝတ်အစားတွေအထူးသဖြင့်စောင့်ဝင်ပြီးဆိုတော့အနှွေးတဲ့တွေပါအစင်သစ်ဖြင့်အောင်ပြင်ဆင်ထားကြပါတယ
် El Paso မျိုးကကက်သလစ်ဖုံးတော်ကြီးကက်သလစ်ဖုံးတော်ကြီး Marco Raposo ကတော့
We know what they're living over there.We know what they're
doing and about balloon နေထိုင်ရလဲဆိုတာကျွန်တော်တို့သိပါတယ်သူတို့ဘလို့တွေ့ကြုံခန်းစားနေရတယ်ဆိုတာလည်းသိရလေဒါကြောင့်သူတို့လာရင်လက်ခံမှုပြင်ဆင်ထားကြတာပ
ါ El Paso မြို့ဟာ Texas ပြည်နယ်မှာလုံခြုံစိတ်အခြားရာဆုံးဖြစ်ပြီးတော့ American တခွင်လုံးမှာတော့လုံခြုံမှုအဆင့်9ရှိပါတယ်ဒီမိုကရက်တွေကိုထောက်ခံတဲ့ခရိုင်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့နေဆက်တားဆီးရေးကြိုးပမ်းမှုကိုထောက်ခံတဲ့မြို့ကန်တချို့နဲ့အဲ့ဒီလူအုပ်ကြီးအမေရိကန်မျိုးမနှင်းနိုင်အောင်ဟန့်တားဖို့လုပ်နေတဲ့အမာခံတွေလည်းရှိပါတယ်။ El Paso မြို့ကန် Ian Valdez ရဲ့အမြင်ကတော့
If it's 7000 what prevents them from bringing on another 7000?
တပ်ဖွဲ့9000ချထားပြီးသူတို့မဝင်နိုင်အောင်ပိတ်ဆို့နိုင်မယ်ဆိုရင်နောက်ထပ်9000ထပ်ချမယ်ဗျာ။ နိုင်ငံနဲ့မဝင်နိုင်အောင်စီတာထားရပါမယ်ကျွန်တော်နိုင်ငံနဲ့ဝင်ခွင့်ကိုဘလို့သတ်မှတ်တယ်ဆိုတာသိအောင်လုပ်ရမှာဖြစ်ပါတယ
်တကယ်တော့အခုလာနေတဲ့လူအုပ်ကြီးရဲ့အရေးအတွက်ဟာတပ်ဖွဲ့ဝင်အင်အားတဝက်ထက်တောင်နေနေပါသေးတယ်ဒါပေမဲ့အယ်ပါဆိုမြို့ကန်တူဦးဖြစ်တဲ့အယ်ဒိုကိုလီကတော့လူငုံကြီးအတွက်တပ်ဖွဲ့တွေချထားတာအထိုက်လျောက်အဆင်ပြေတယ်လို့သုံးသပ်ပါတယ်
They're making it seem like people are coming with guns and stuff and there's no way
ချာပြီးတော့ဒီလူတွေကတနက်တည်းတခြားအန္တရာယ်ရှိတဲ့ပစ္စည်းတွေပယ်လာတယ်လို့လူများထင်အောင်လုပ်နေတာပါဒါပေမဲ့မသိနိုင်ဘူးလေဗျာဒါကြောင့်သူတို့ဥတီလာနေတဲ့နိုင်ငံကိုတော့လေးစားသင့်ပါလေကျွန်တော်လည်းမက္ကဆီကိုမှာနေတိုင်းတော့လှုပ်လှုပ်နေတယ်ဆိုတော့သူတို့နိုင်ငံကိုလေးစားရတော့ပေါ့ဗျာ
နေကြဆောင်ရဲကင်းကလည်းနေဆက်တတိုင်းနားမှာကင်းလှရင်ဒေသခံတွေကိုနှုတ်ဆက်နေပါတယ
် Are you guys doing?And we came down to visit the wall.
Tamara Trump ကတော့ Mexico ပြည်နယ်ခွေကမက္ကဆီကိုနိုင်ငံရဲ့ Vera Cruz ပြည်နယ်ကိုဖြတ်ပြီး American မှာခိုလုံဖို့ဥတီလာနေတဲ့လူအုပ်ကြီးတွေမှာအန္တရာယ်ရှိသူတွေပါလာတဲ့ဆိုပြီးအမျိုးသားလူညုံရေးကာကွယ်ဖို့တပ်ဖွဲ့တွေကိုဆေးလွှတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဒေသမှာနေထိုင်ကြသူတွေကတော့တမရထရမ့်ရဲ့လှုပ်ရက်တွေလေကြီးမိုးကြီးအပြောတွေနဲ့သူ့အာဏာစိုးမိုးမှုကိုဒီနေ့ကျင်းပတဲ့တပ်တန်းဝင်ရွေးကောက်ပွဲကစမ်းစစ်ပါလိမ့်မယ်လို့အယ်ဘာဆိုမြို့ကအိုတွန်မဒီနာကပြောပါတယ်
။ Now let's two countries get together, two neighbors.try and get together to solve the problem
by yourself. တူတူဆောင်ရကြမယ်။အင်းကြီးချင်းအချင်းချင်းပြဿနာကိုတူတူဖြေရှင်းကြရမှာဖြစ်ပါတယ်။သူတို့ကိုစော်ကားမယ်။သူတို့ခြံစည်းရိုးနားမှာကပ်ပြီးတော့ခြံစည်းရိုးထတ်ခတ်မယ်။စသဖြင့်ဒါရီအားလုံးလိုက်လုံနေမယ်ဆိုရင်ဘလို့မှအထောက်ကူမဖြစ်တယ်လို့ဘသူ့အတွက်မှလည်းကြိုးမရှိပါဘူး
။ Texas ပြည်နယ်က Vice Leader Del Sue Pueblo ဆိုတဲ့တီဂွာဌာနတိုင်းရင်းသူ Anna Paris ကတော့အချုပ်အခြာအာဏာပိုင်နဲ့သူတို့နိုင်ငံရဲ့တမိုင်းကိုပြန်ပြောင်းပြောပြပါတယ်။
Not only my nation, but many other Native American nations have been dishonored for centuries.
ကျမရဲ့နိုင်ငံဒီမကပါဘူး။တခြားဌာနအမေရိကန်တိုင်းရင်းသားတွေရဲ့နိုင်ငံတွေအတော်များများဟာရာစုနှစ်တွေနဲ့ချီးပြီးဂုံတရီအဖြစ်ခံခဲ့ရပါတယ်တဲ့။ဒီမြေမှာနှစ်ပေါင်း300ကျော်ခံစားခဲ့ရတာဖြစ်လို့ဘာဖြစ်လို့အခုမှတခြားလူတွေကအန္တရာယ်ပေးမှာကိုကြောက်နေကြရတာလဲလို့သူကမေးခွန်းထုတ်လိုက်တာဖြစ်ပါတယ်ရှင်
။ဒေါက်ကင်ဆိုဝင်တင်ပြသွားတာပါ။ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကတွေးထိုးလုံဆော်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအားနည်းချက်တွေရှိခဲ့ပြီး2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်ဖို့တီးခြားလွတ်လပ်တဲ့သုတေသနအဖွဲ့တစ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ American အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Business for Social Responsibility BSR ရဲ့မြန်မာနိုင်ငံမှာ Facebook အသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာရဲ့တွေးရှိချက်အပေါ်မှာတော့မြန်မာနိုင်ငံကလူမှုရေးလှုပ်ရှားသူတွေကြိုဆိုခဲ့ကြပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကန့်သတ်မှုတွေနဲ့ကျုံ့ရမှာကိုလည်းဆိုရင်းနေကြတာပါ။အပြည့်စုံကတော့မဆူမုံကစူးစီးတင်ပြထားပါတ
ယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်အောင်အွန်လိုင်းကနေသွေးထိုးလုံဆောင်မှုတွေကိုဟန်တာရမှာထိထိရောက်ရောက်မလုပ်နိုင်ခဲ့တဲ့အကြောင်းအမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ BSR ရဲ့အစီရင်ခံစာကိုတော့ Facebook ကလည်းလက်ခံအတိအမှတ်ပြုလိုက်ပါတယ်။ Facebook ပေါ်ကနေသဘောထားကွဲပြားမှုတွေအကြမ်းဖက်မှုတွေပေါ်ပေါက်အောင်လုံဆောင်မှုတွေကိုဟန်တာရမှာအားနည်းချက်ဟာဒီနှစ်မတိုင်ခင်အချိန်အထိတွေ့ခဲ့ရကြောင်းအစီရင်ခံစာရဲ့တွေ့ရှိချက်ကိုလက်ခံကြောင်းလည်း Facebook ရဲ့မူဝါဒရေးရာဆိုင်ရာမန်နေဂျာတဦးဖြစ်တဲ့ Alex Warf ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လက်ရှိအချိန်အထိလည်း Facebook ရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေစေဖြစ်တဲ့အကြောင်း BSR အဖွဲ့ကတွေ့ဆုံမေးမြန်းခဲ့သူတဦးဖြစ်တဲ့လူငယ်နဲ့လူမှုတရားစာတဖော်ဆောင်ရေးစင်တာကကိုသက်ဆွေဝီကပြောပါတယ
်။အဓိကပြဿနာဖြစ်တဲ့ Facebook ကမြန်မာနိုင်ငံကြီးကိုစားလို့မရှိဘူး။အဲ့တော့ဒီသူတွေဒီမြန်မာပြည်ထဲမှာသူတွေဒီပါတနာလုပ်တဲ့အဖွဲ့တချို့ရှိတယ်လို့လည်းကျွန်တော်ကြားတယ်။ဒါပေမဲ့ဒီကြီးကြပ်ပုံပြီးတော့လေဒီကြီးကြပ်အဖွဲ့ကြီးနဲ့ပါတနာပေါ်လို့ပြီးတော့ပုံပြီးတော့ကားတယ်ဆိုတာကားထောင်နေတာပြောလို့ပုံလို့ဆိုလို့လည်းမရဘူး။ဆိုတော့ခဏခဏကျွန်တော်ပြောတော့ရတယ်ကျွန်တော်ပြုတ်တင်တယ်။ဒါပေမဲ့ဟိုပါစပြန်လာလေဆိုတော့ဒီအကောင့်တွေက community channel နဲ့ဟိုပါတစ်ခုမှမမီဆုံးတဲ့အတွက်ကြောင့်မထွက်ချပါဘူးဆိုတာလေးပြန်လာတယ်။ဆိုတော့အများကြီးကျွန်တော်ကတုံ့ပြန်တယ်အဲ့ဒီအကောင့်တွေကိုသူ့ပြန်တော်လို့ဒါပေမဲ့မအောင်မြင်တာများအခုတည်းကတော့ Facebook ကတော့ဒီဟိုဆန္ဒရဖြစ်နေလို့ပဲအထူးလျှောက်လို့ဖြစ်နေနေတာမှရှိတယ်။ဒီရောက်တော့ပဲသုံးနေပါလေ2020ခုနှစ်သုံးပြီးတော့ဆက်ပြီးတော့ဒီလိုမျိုးဒီလာဖြတ်ကြည့်ပြီးလုပ်နေပါပါ
မြန်မာနိုင်ငံမှာခံမှန်းကြီး Facebook သုံးဆွဲသူတန်း30လောက်ရှိနေပြီးတော့စိတ်ခေါ်မှုတွေအများအပြားရှိနေတယ်ဆိုတာကိုလည်းအစိုးရခန်းစာကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲလို့အရေးကြီးတဲ့အချိန်မျိုးတွေမှာတော့တည်င်းမားတွေဖြန့်ချီတာမျိုးလို့အဖြစ်မျိုးတွေမကြုံရအောင်ကြိုတင်ကာကွယ်ပြင်ဆင်ထားဖို့ကိုလည်းအစိုးရခန်းစာပြုစုသူတွေက Facebook ကိုတိုက်တွန်းထားပါတယ်။ဒီလိုဆောင်ရွက်တဲ့အခါမှာ Facebook အနေနဲ့ဒီထက်ပိုအားစိုက်ထုတ်ဖို့လိုအပ်ကြောင်းလည်း Facebook တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူနောက်တစ်ဦးဖြစ်တဲ့ကိုမြတ်သူကပြောပြပါတယ်။
ဒေတာဘောက်ပြင်ဆင်ထားဖို့လိုပါတယ်ကျွန်တော်ရွေးကောက်ပွဲတွေမှာဒီ Facebook ကိုတလွဲအသုံးပြုပြီးတော့ထုတ်သွားတဲ့ဟာကျွန်မမြန်မာပြည်မှာ ဟာဟိုတုံတုံလေးအကောလို့ကျွန်တော်တို့ကယူပါတယ်ပေါ့ခြေလမ်းတွေပေါ့ဗာနိုင်ငံရေးဆိုင်ရာကြီးကြီးစီဝရင်းစကားအမားတွေဖြတ်နေတာတော့ဒီလိုဟာမျိုးတွေကအမြောင်များဆက်ချူနေမှာပဲကျွန်တော်ဟို Facebook အနေနဲ့တားဆီးဖို့လို့လူတွေနေနေလဲဟို Facebook မှာတွေ့သမျှအရာတိုင်းပေါ့နော်တွေ့သမျှပို့ဆိုင်ကိုတုံမနေဘူးလို့လူတွေကျွန်တော်တို့က Facebook ဆိုတဲ့ဟာဒီဟိုကျွန်တော်တယောက်နဲ့တယောက်ဟိုခုလူဆက်သွယ်ဆောင်ရွက်ဖို့ကြောက်ထားတဲ့ဟိုဟိုအဝဟိုဒုက္ခဝင်းဝိုင်းတစ်ခုဖြစ်တယ်ပေါ့နော်ဒီကျွန်တော်တင်နေကိုထုတ်လုပ်ပေးနေတဲ့သတင်းဆက်ရုံတစ်ခုမဟုတ်ဘူးသတင်းစာဌာနမဟုတ်ဘူးဒီဟာကိုသိဖို့လိုတယ် Facebook ကတွေ့တဲ့ညတိုင်းဟိုသတင်းဌာနတွေမှာမြင်ရတယ်အဲဆိုပြီးကြောက်တာမျိုးဟိုရှော့ဖို့လိုတယ် Facebook ဟိုကျွန်တော်တို့ယုံနေလေဒီဟာကို Facebook ကိုအလွယ်အသုံးပြုပြီးတော့ကျွန်တော်တို့ကိုဒီသတင်းစကားအမှားတွေနဲ့ပေါ်တစ်ခုခုပါပေါ့နော်ဒီတမ်းမှုထုတ်တန်းပြီးတော့လိုရာသုံးချပါမယ်အနေနဲ့ရှိမှာပါပဲဗျာ
Facebook ကတော့မကြသေးခင်ကနေစလို့မြန်မာနိုင်ငံကသုံးဆွဲသူတွေအကြားပုံမစည်းစစ်ဆောင်ကျိမှုတွေနဲ့အမုန်းတရားဖျက်ချီမှုတွေကိုထိန်းချုပ်ဖို့မြန်မာဘာသာစကားကျွမ်းကျင်သူ100နီးပါးနဲ့ကြိုးပမ်းနေကြောင်းပြောဆိုထားတာပါအခုနောက်ဆုံးအစီအခံစာထွက်ပေါ်လာပြီးတဲ့နောက်မှာလည်းဒီထက်ပိုကြိုးပမ်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းဒီလိုတိုးပြင်းလှုပ်ဆောင်ရမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုမထိခိုက်အောင်တည်ထားဖို့လိုအပ်ကြောင်းလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွေ့အဘူးတူလည်းဖြစ်တဲ့ journalist ကိုရရဲ့တာဝန်ခံကိုမြင့်ကျော်ကသတိပေးပါတယ်
။တကယ်တမ်းကျတော့ platform ပိုင်းရှင် Facebook ကညာမျိုးတွေကိုတကယ်ဟိုတိတိကျကျဆိုတာလေတကယ်ကိုဟိုဘယ်လိုခေါ်မလဲစကလုံးဖေတာလုံးလာမျိုးတွေမဟုတ်ပဲနဲ့တကယ်ရည်ရချက်နဲ့ပြတ်နှက်မှုနဲ့သူ့ရဲ့အတိုင်းတာနဲ့အဲ့ဒါမျိုးနားလဲစွာနားလဲသိရှိပြီးတော့ဟိုဖြုတ်ချတာဆိုခရင်းတာတော့အဲ့လိုလုံးနိုင်လို့မလုံးနိုင်ဘဲနဲ့တော့ဟိုဟိုဒီဇိုင်းဒီဇိုင်းနဲ့လောက်တာတွေကမလိုအပ်ပဲနဲ့ခွဲခြားနှိပ်ကွတဲ့ဟာမျိုးတွေအမြဲတည်းရှိနေတယ်။ဒါပေမဲ့အစိုးရကလည်းအဲ့ဒါကိုကြောင်းပြပြီးတော့စံတတ်တာမျိုးတွေလက်လက်စွာပြောဆိုခြင်းလည်းဟိုနဲ့တရင်းလောက်ကနေလို့ကန်တတ်တာမျိုးတွေဖြစ်လာနိုင်တဲ့လာလာတွေရှိတော့အမြဲကအဲ့ဒါမျိုးတွေဖြစ်နိုင်တယ်
မြန်မာနိုင်ငံမှာအမုန်းတရားဖျက်ချမှုတွေဟာ Facebook လူမှုကွန်ရက်မှာအဓိကတာဝန်ရှိခဲ့ကြောင်းကုလသမဂ္ဂနဲ့လူခွေလှုပ်ရှားသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ဘက်ဆိုင်ရာအရာရှိတွေနဲ့သဘောထားပြည်ထောင်သူဘာသာရေးခေါင်းဆောင်တချို့ရဲ့အကောင့်တွေကိုလည်းဖယ်ရှားပစ်ခဲ့မှုပါတယ်ရှင်
။မဆုံမွန်တင်ပြသွားတော့ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဆိုင်းငံ့ထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ဟာအဖွဲ့ရဲ့သဘောထားယက်တီချက်တွေကိုညှိနှိုင်းဖို့ဒီကနေ့ကစပြီးတော့9ရက်ကြာအရေးပေါ်အစည်းအဝေးတရကျင်းပနေပါတယ်။ပြီးခဲ့တဲ့လတဲ့နှစ်ပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညှိနှိုင်းခါမှာအခြေအတင်ဖြစ်စရာကိစ္စတွေကြောင့်ဆွေးနွေးမှုတွေဆိုင်းနာဖို့ကြေညာခဲ့ပြီးတဲ့နောက် KNU အဖွဲ့အတွင်းကျင်းပနေတဲ့အစည်းအဝေးကနေအခက်အခဲတွေကိုကျော်လွှားနိုင်ဖို့လည်းမျှော်လင့်နေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကုဇော်ထက်ကပြောပြချပါတယ်။
အခုစတင်ကျင်းပနေတဲ့ညီလာခံမှာတော့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်ဖို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမိုတူစေဖို့ကနိုင်ငံတော်အတိုင်ပင်ခံကိုအောက်တိုဘာ28ရက်ကအကြောင်းကြားခဲ့တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အဓိကဆွေးနွေးကြမှာဖြစ်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်နိုင်ကိစ္စအတွက်နီးလန်းရှာဖို့9ရက်ကြာအရေးပေါ်အစည်းအဝေးကျင်းပနေရဖြစ်ပါတယ်။ဖန်ခရိုင်၄ဝမှကျင်းပတဲ့အစည်းအဝေးမှာတော့ KNU ကလက်မှတ်ရေးထိုးထားတဲ့တိုင်းနိုင်ငံလုံးပြစ်ခတ်ရပ်စိုက်စာချုပ် SCA ပေါ်သဘောထားမတူညီတာတွေကိုလည်းဆွေးနွေးသွားမှာဖြစ်ကြောင်းအဖွဲ့ရဲ့ဗဟုအထွေထွေတွင်းရေးမှူးနှင့်ဗဒုစောလာထွန်းကအခုလိုပြောပါရယ
်။ SCA ပြည်ပြပေါ်ဆောင်ခြင်းတိုင်းရတွေမှာကတော့ဒီနားလေကြမ်းမှုတွေကတော့ဒီလိုပြောင်းလဲကြအောင်လဲပေါ့။ဒီကတော့ဒီကလည်းကနားလည်မှုတွေဒီကလည်းကနားအဖြစ်ပေါ်မှာကတော့ရှိပါတဲ့ဒီအဲ့တော့အမကိစ္စတွေပေါ်မှာလည်းအဲ့ဒီကနေမျိုးနားလည်ကြတယ်ပေါ့ဟိုလောကမှာ energy ဆိုလောကမှာဒီ economic commission အစ်စ်စ်မှာဟိုကနေအလုပ်အပိတ်ကပ်ဖို့ပို့တာပေါ့နော်ဒီတက်မှာလည်းကဆုံးတဲ့ကာလတဲ့မှာရှိတဲ့ဒီ energy တွေအတာချက်တွေစစ်စစ်သွားမှဆင်းစစ်မှာလည်းကအနိုင်ငံလူကဏ္ဍဆောင်တဲ့ပုံစံမျိုးတော့နောက် energy ဆိုတဲ့ဒီ energy ဆောင်မှာကနေဒီနိုင်ငံစစ်စစ်မှာဒီအလုပ်ဖြစ်တတ်ဖို့လိုတာပေါ့နော်
ပြီးခဲ့လာတဲ့နေပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညီလာခံမှာတော့မြန်မာတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြည်အောင်စုကခွဲမထွက်ရေးတခုတည်းသောတပ်မတော်ဖွဲ့စည်းရေးကိစ္စကိုအဆိုပြုခဲ့ရာကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားလှုပ်လှုပ်ရှားရှားဖြစ်ခဲ့ကြတာပါအဆိုရနဲ့အပြစ်ကရစဲထားတဲ့လက်နက်ကိုင်ဖွဲ့တခုဖြစ်တဲ့ပိုးဝမျိုးသားလူမျိုးဦးတပ်ဖွဲ့ PNLO နိုင်ကလည်းဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကတော့ညီတိုင်းဆွေးနွေးမှုတွေကလည်းပြည်လည်မှုရဖို့မျှော်လင့်ကြောင်းပြောပါရယ
်ကျွန်တော်တို့ကတော့ဒီ NCA စာချုပ်အတိုင်းပဲသွားဖို့ပြင်ဆင်လာတာပေါ့ NCA စာချုပ်ရဲ့ဏိဒမ်းမှာပြောထားတယ်ဆိုတော့စာချုပ်ကိုအောင်မြင်လေအဖြစ်နော်အကောင့်ထဲပို့သွားကြရမှာပေါ့နော်တကြီးညွှတ်တဲ့ တန်တိတ်ဆန်ချတယ်လို့ကျွန်တော်လက်မှတ်ထိုးသားကြတယ်လေစာချုပ်မှာအဲ့လက်မှတ်ထိုးထားတဲ့အတိုင်းပဲကျွန်တော်အနေနဲ့ကတော့အူတဲ့အမြင်ပေါ့ကျွန်တော်ဖွဲ့စည်းရဲ့အမြင်ကတော့အစီစာချုပ်ကောင်းနေပေါ်တဲ့နေရာမှာကျွန်တော်အောင်မြင်သည့်အထိလောက်သွားဖို့အကြက်ကြဲရှိရင်လည်းပဲဖြည့်ရှင်းသွားဖို့ပေါ့ဗျာကျွန်တော်မျှော်လင့်ချက်ကတော့အဲ့ဒါပါပဲ
KNU အနေနဲ့ဒီလိုမျိုးညဉ့်ညိုင်းဆွေးနွေးမှုအခြေအနေတွေကိုသူတို့ဖွဲ့ချင်းမှပြန်ပြီးဆွေးနွေးဖို့လိုလိုက်တဲ့အတွက် KNU ကဥက္ကဋ္ဌနေရာမှာတောင်းယူထားတဲ့အပြည့်ရဲ့လက်နက်ကိုင်ခေါင်းဆောင်အနေနဲ့ဖွဲ့စည်းထားတဲ့ညဉ့်ညိုင်းလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးကိုလည်းရက်ရွှေဆိုင်ထားပြီး KNU ရဲ့အခုရေးပေါ်အစည်းအဝေးပြီးမှပဲပြန်ကျင်းပသွားမှာဖြစ်ပါရဲ့ခင်ဗျာ
ကိုဇော်ထက်တင်ပြတော့တာပါခရော့ရွှေသူဖွဲ့ရဲ့လုပ်ငန်းလုပ်နေတဲ့ကုမ္ပဏီတစ်ခုကိုအစိုးရကတရားစွဲတဲ့တရင်တင်ပြပါမယ်မြန်မာနိုင်ငံကအကြီးဆုံးရွှေတူးဖော်ရေးလုပ်ငန်းကြီးတွေထဲကတစ်ခုဖြစ်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကနေပေးသွင်းဖို့ကြံရှိနေတဲ့ရွှေတွေကိုရလိုမှုနဲ့ကုမ္ပဏီဥက္ကဋ္ဌကိုပြီးခဲ့တဲ့ဇွန်လကအစိုးရကတရားစွဲဆိုထားသလိုကုမ္ပဏီရဲ့ထိပ်တန်းအရာရှိတွေကိုပါဆက်လက်တရားစွဲဆိုဖို့လည်းပြင်ဆင်နေပါတယ်ကုမ္ပဏီနဲ့ချုပ်ဆိုထားတဲ့စာချုပ်ကိုလည်းသဘောတူညီချက်ဖောက်ဖျက်မှုနဲ့အစိုးရဘက်ကပယ်ဖျက်ထားပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မမေခါကပြောပြထားပါတယ်
အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီအနေနဲ့အစိုးရဘက်ကပေးဖို့ရွှေပိတ်တာထောက်နေရာကျော်ရှိတယ်လို့တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒါပေမဲ့လည်းပေးစရာရှိတာတွေကိုမပေးတဲ့အတွက်အခုနောက်ဆုံးတရားစွဲလိုက်တာဖြစ်တယ်လို့ဥဆောင်ညွှန်ကြားရေးမှူးဦးတန်တိုင်းကပြောပါတယ
်။မှတ်ထားပါမယ်။မိသေးတာတော့မကြောက်ဘူး။ဒီနေ့တင်ဟိုပေါ့တက်ကုန်းမှာရမဲတင်မြို့မှာရေစခန်းမှာဖွင့်ထားတာပါ။
အရင်သမရဦးသိန်းစိန်အစိုးရလက်ထက်2017စက်တင်ဘာလမှာမန္တလေးတိုင်းရမဲသိန်းမြို့နယ်မိုးထီမိုးမီဒေသကဧရိယာ A က6000ကျော်ရှိတဲ့နေရာမှာရွှေတူးဖော်ခွင့်ပေးခဲ့ကြောင်းလဲဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီတင်တာမှာကုမ္ပဏီ18ခုဝင်ပြိုင်ခဲ့ပြီးဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာ9နှစ်တာလုပ်ကိုင်ခွင့်ရရှိခဲ့တာဖြစ်ပါတယ်။လုပ်ပိုင်ခွင့်ရပြီးကုမ္ပဏီဟာသတ်မှတ်ထားတဲ့အတိုင်းရွှေတွေပေးသွင်းနိုင်ခြင်းမရှိလာခဲ့သလိုနောက်ပိုင်းမှာလည်းစာချုပ်ကိုပြင်ဆင်ပြီးလုတ်ကင်ခွင့်တက်တန်းတိုးပေးခဲ့ပေမဲ့လည်းပေးစရာရှိတာတွေပေးဖို့ပြက်ကွက်ခဲ့တယ်လို့တာဝန်ရှိသူတွေဘက်ကပြောဆိုထားပါလေ။အမှုနဲ့ပတ်သက်လို့သက်ဆိုင်ရာကုမ္ပဏီဘက်ကဆက်သွယ်ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူး။တင်ရန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဦးဆောင်ညွှန်ကြားရေးမှူးဦးတန်တိုင်းကတော့ကုမ္ပဏီတာဝန်ရှိသူတွေကိုပါဆက်လက်တရားစွဲဖို့စီစဉ်နေတယ်လို့ဆိုပါတယ်
။နောက်တရားစွဲဆိုဖို့ကိစ္စတွေလည်းရှိတဲ့ခါကျတော့ဒါတွေကဟိုပြည့်ပြတ်တဲ့အခါကျမှဆက်သွားလို့ရမယ်လို့ခါရှိတယ်။အကြမ်းပြင်းတော့ကျွန်တော်တို့ရထားတာတော့ဒီလုံခွက်ကြီးကို EOI ခေါ်တာပေါ့နော်။ဟို EOI ခေါ်မယ်ခေါ်ပြီးတော့မှအဲ့ဒီပုံမှာမူတည်ပြီးတော့မှတင်လာတော်မူနဲ့ပြန်ပြီးတော့လုပ်ဖို့တော့အကြမ်းင်းရထားတယ်။သို့တော့ဒီအဆင့်ကအပေါ်ကနေပြီးတော့ဆက်ပြီးတင်ပြရမယ်အဆင့်တွေကြံနေသေးတယ်။အဲ့ဒီအဆင့်တွေပြီးမှပဲဆက်သွားလို့ရမယ်။ကျွန်တော်ကပုံမှန်30နဲ့ပေါ့နော်တက်မှုတင်ဥတွေပုံမှန်30နဲ့ဖွင့်ထားတာကတော့ဆိုးထွန်းချိန်ပဲသူကတော့အဓိကကတော့ဥက္ကဋ္ဌဖြစ်လို့ဒီမှာတာဝန်အရှိဆုံးမို့လို့ကျွန်တော်တို့ကဖွင့်ထားတာသို့တော်လည်းရလုံမှုပေါ့နော်နိုင်ငံတော်ကစာချုပ်ရပေးသွင်းမှာရှိတယ်အဲ့ဒီအရာတွေမပေးသင့်တဲ့အကြောင်းမို့လို့ကျွန်တော်တို့ကဟလာဟုတ်ရလုံမှုနဲ့တရားစွပ်မှုပါတယ်ဒီနေ့ကျုံကတော့ဒီကုမ္ပဏီမှာပါဝင်တဲ့အဖွဲ့အားလုံးကိုဆွဲဖို့ဆိုမှကြောင်းပြန်ခါကြောင့်ဒီအဖွဲ့အားလုံးကိုလည်းကျွန်တော်ကဆွဲရမယ်
။အမျိုးသားကြီးဝါတိုးတက်ရေးကုမ္ပဏီဟာတစ်ဖက်မှာရွှေကိုဆက်ပြီးထုတ်နေပေမဲ့တစ်ဖက်မှာတော့အစိုးရစီကိုတတ်မှတ်ရွှေပမာဏမသွင်းနိုင်ပေ2018ဖေဖော်ဝါရီလမှာရွှေထုတ်လုပ်ခွင့်ပါမစ်လုံးဝရပ်ဆိုင်းခံခဲ့ရပါတယ်။တဆက်သေးစာချုပ်ပါစည်းကမ်းတွေအရရပ်ပေါင်း90အကြာမေလ18ရက်နေ့မှာစာချုပ်ကိုအပြီးရက်စဲလိုက်ပြီးဖြစ်တယ်လို့လည်းအစိုးရဘက်ကဆိုထားပါတယ်ရှင်။
မမေခတင်ပြသွားရပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေည7:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လည်နေပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမှာသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190ရောကဘာည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ဒီနေ့ကျင်းပနေတဲ့လွတ်တော်သက်တမ်းဝဲရွေးကောက်ပွဲတွေအတွက်စန္ဒမဲပေးမဲ့သူတွေဆေးအားထက်သန်နေကြသလိုအထက်လွတ်တော်နဲ့အောက်လွတ်တော်နေရာစလုံးကိုဖေပါဒီကထိန်းချုပ်မလဲဖြည့်သိနိုင်မှုပို့ပြီးတော့ဆေးလုံရှားနေကြပါလေ။ဒါစင်နဲ့ကြည်တဲ့အုပ်ချုပ်ရေးမှုတွေနဲ့ပြည်နယ်လွတ်တော်အမတ်တွေကိုလည်းဒီကနေ့မဲပေးရွေးချယ်ပါပါ။သမ္မတဒေါ်နယ်ထရန့်ရဲ့၄နှစ်သက်တမ်းကျန်နေတဲ့ကာလတဝက်သူစီစနေလွတ်တော်ဟာဥပဒေဖြင့်ဒီပြုနိုင်ရေးပေါ်မှာဒီရွေးကောက်ပွဲရလဒ်ကရိုက်ခတ်မှုရှိပါလိမ့်မယ်
။ This is one of the most important elections of our entire lives.
အမေရိကန်ပြည်သူတွေအနေနဲ့သမ္မတဒေါ်နယ်ထရန့်ပေါ်မှာယုံကြည်မှုရှိတယ်ဆိုတာကိုထောက်ခံမဲ့ပေးနိုင်တယ်လို့ပဲသမ္မတရဲ့အာဏာကိုထိတ်ချုပ်မဲ့မဲမျိုးတွေလည်းပေးနိုင်ပါလေ။ပြည်နယ်တော်တော်များများမှာအသက်30ယောက်လူငယ်တွေပါဝင်ကြိုတင်မဲ့ပေးတဲ့သူတွေမကြုံစဘူးများခဲ့ပါလေ
။ We're just excited for November 6th.
နိုဝင်ဘာလ6ရက်နေ့အတွက်စိတ်လှုပ်ရှားနေပါပြီလို့တဲ့ကြောင်သားတယောက်ဖြစ်တဲ့မတ်ဒရစ်ကပြောဆိုသွားတာပါနိုင်ငံတော်မှာလည်းရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေနောက်ဆုံးချိန်ထိအကြိမ်နဲ့မဲဆွဲခဲ့ကြပါတယ်အာရီဇိုနာပြည်နယ်ဒီမိုကရက်ကိုယ်စားလှယ်လောင်းကတ်စတန်စင်နီမာဆိုရင်ကောလိပ်ဘောလုံးပြိုင်ပွဲခေါင်းပန်းလန့်ဖွင့်ပေးရမှာပါဝင်ခဲ့သလိုအတိုက်ခံရီပဘလစ်ကန်ကိုယ်စားလှယ်လောင်းမာသာမက်ဆယ်လီဆိုရင်လည်းနိုင်ငံတော်သချင်းကိုတီးဆိုခဲ့ပါတယ်မဲဆွဲစည်းရုံးနဲ့နိုင်ငံရေးကြော်ညာတွေနဲ့ရုပ်မြင်သံကြားတွေမှာပြသနေကြပါတယ
်။ I look at my job as what can I do every day?
ဒီစိုးရီပြည်နယ်ကပြည်သူတွေအတွက်နေ့စဉ်တစ်ခုခုလုပ်ပေးနိုင်ဖို့ကျွန်မအလုပ်တာဝန်မှာစုပြီးအထက်လွှတ်တော်နေရာပြိုင်မဲ့ Mega Skill ကကြော်ညာသလိုပြဿနာတွေကိုတကယ်တမ်းဖြေရှင်းပေးနိုင်မဲ့ထက်လွှတ်တော်အမတ်တယောက်ခင်ဗျားတို့မှာရှိသင့်ပါတယ်ဆိုပြီးဝင်ရောက်ရှင်ပြိုင်မဲ့ Josh Hurley ကကြေညာပါတယ်။သမ္မတထံကတော့ American စီးပွားရေးခိုင်မာတာကိုကိုးကားပြောဆိုပြီး Republican တွေအတွက်နေ့စဉ်မဲဆွဲနေပါတယ်တချိန်ထဲမှာမှတ်တမ်းမရမရှိပဲရွှေပြောင်းလာသူတွေအမေရိကန်ပြည်ထောင်စုကိုဝင်ဖို့ကြိုးစားနေတဲ့အန်ဒီယေကိုလည်းသူကသတိပေးပြောဆိုထားတယ
် The Democrats want to invite caravan after caravan
ဒီမိုကရက်တွေကဒီလိုလူအုပ်ကြီးတွေတအုပ်ပြီးတအုပ်ဝင်လာတာကိုကြိုးစုံနေပါတယ်အခုလူအုပ်ကြီးတွေထပ်ပြီးလာဖို့ပြင်နေတာတွေ့တယ်မဟုတ်လားဘလို့လုပ်ပြီးဒီလိုဖြစ်ရတယ်ဆိုတာစဉ်းစားလို့တော့မရပါဘူ
းဒီလိုပြောတာကိုဒုသမ္မတအောင်ဂျိုးဘိုက်ဒန်တို့လိုDemocrat တွေကအခုလိုတုံ့ပြန်ပါလေ
We Democrats have to make it clear who we are. We choose hope over fear. We choose unity over division.
Democrat တွေအနေနဲ့ကျွန်တော်တို့ဘလို့လူတွေဆိုတာရှင်းလင်းလင်းပြရပါလိမ့်မယ်။ကြောက်ရွံ့မှုထက်မျှော်လင့်ချက်ကိုကျွန်တော်တို့ရွေးချယ်ခဲ့တယ်။ကွဲပြားမှုတွေထက်ညီညွတ်ရေးကိုကျွန်တော်တို့ရွေးချယ်တယ်။ရန်သူထက်မဟာမိတ်တွေကိုကျွန်တော်တို့ရွေးချယ်တယ်။လိင်ညာချင်းထက်အမှန်တရားကိုကျွန်တော်တို့ရွေးခဲ့ကြပါတယ
်။ Republican Party ဝင်အများစုအဖြစ်ရှင်းနေကြထိန်းထားခဲ့တဲ့အလုပ်တော်အမတ်နေရာအားလုံးကိုမဲဆန္ဒရှင်တွေကဒီကနေ့ရွေးချယ်ကြမှာပါလူထုစစ်တမ်းတွေမှန်ခဲ့ပြီဆိုရင်ဒီမိုကရက်တွေကအလုပ်တော်ကိုအများစုအဖြစ်ထိန်းချုပ်လာနိုင်ပါတယ်တချိန်တည်းမှာပဲ Republican တွေဘက်ကပဲအထက်လွှတ်တော်ကိုမဆိုးသလောက်ကပ်ပြီးအသာစီးနဲ့အများစုအဖြစ်ဆက်ပြီးထိန်းထားလိမ့်မယ်လို့စစ်တမ်းတွေမှာဖော်ပြပါတယ်အထက်လွှတ်တော်မှာဒီမိုကရက်တွေပြန်ရွေးမယ်အမတ်နေရာရေးအတွက်က Republican တွေပြန်ရွေးမယ်ရေးအတွက်ထက်သုံးစားလောက်ပိုများပါတယ်Democrat ထက်လွှတ်တော်အမတ် Chris Van Hollen ကတော့ ABC ရုပ်သံကတစဉ
် Senate Democrats really face the toughest
ထက်လွှတ်တော် Democrat အမတ်တွေကနှစ်ပေါင်း60အတွင်းအခက်အခဲဆုံးနိုင်ငံရေးအခြေအနေကိုရင်ဆိုင်နေရတယ်ဆိုပြီးပြောဆိုခဲ့တာပါဒီအခြေအနေမှာသူတို့အနေနဲ့ခက်ခဲမှမှယက်တီထားနိုင်တာကသူတို့ရဲ့ထူးခြားမှုလို့သူကဆိုပါတယ်သမ္မတ Donald Trump ကတော့ရွေးကောက်ပွဲအခြေအနေကိုအခုလိုပြောဆိုထားပါ
Well we're going to say I think we're doing very well certainly we're doing very well
ကျွန်တော်တို့ကြည့်ရပါလိမ့်မယ်ကျွန်တော်တို့အခြေအနေကောင်းတယ်လို့ထင်ပါတယ်တေးကြတာကတော့အထက်လွှတ်တော်မှာကျွန်တော်တို့အခြေအနေတိတ်ကောင်းပါတယ်။အောက်လွှတ်တော်မှာလည်းအခြေအနေကောင်းမယ်လို့ကျွန်တော်ထင်ပါတယ်။စောင့်ကြည့်ကြသေးတာပေါ့
။လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲဒီမှာတိုက်ခံပါတီတွေကပဲပုံမှန်အားဖြင့်အနိုင်ရသွားတယ်လို့ရှိပါတယ်။ပါတီကြီးတွေရဲ့လွှတ်တော်နေရာအပေါ်မှာတစ်ဖက်စီခွဲပြေးအများစုနဲ့ထိန်းချုပ်တာမျိုးက ပါတီရည်တည်ချက်ကိုအခြေခံတဲ့ကွဲလွဲချက်တွေရှင်းမတိုးတာနောက်မထုတ်တာအခြေအနေတွေထွတ်တော်မှာပုံပြီးညလာတဲ့ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမှာစုမုံနဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညနေပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့သတင်းပတ်ဒီစနေနေ့ကပြီးသွားတဲ့ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့သုံးသပ်ဖို့ပါပြီးခဲ့တဲ့နိုဝင်ဘာလဒီ3ရက်ဂျားဖြတ်ရွေးကောက်ပွဲမဲဆန္ဒနယ်73ခုရှင်ပြိုင်တဲ့နေရာမှာအာဏာရအနေဒီပါတီက9နေရာအနိုင်ရပြီးတော့တိုက်ခန်းကြက်ခန့်ရေးပါတီက3နေရာအနိုင်ရပါတယ်ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့ကြိုတင်ခမန်းချက်တွေအတိုင်းနေရာတော်များများကဖြေထွက်ခဲ့ပေမဲ့လို့ဒီရလရဆိုရင်တော့လာမယ့်2010ရွေးကောက်ပွဲဟာဆိုလို့ရှိရင်အနာရ NLD ပါတီအတွက်ခက်တွေ့မဲ့အနေအထားဖြစ်တယ်ဆိုပြီးတော့တုံ့တက်မှုတွေကလည်းရှိနေတာပါ။ကြောင့်မလို့ဒီဒဲဂျားဖြတ်ရွေးကောက်ပွဲရလတုံ့တက်ချက်နဲ့ပတ်သက်လို့ကျွန်တော်ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတဦးကတော့ဦးမျိုးရန်အောင်တိမ့်ပါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုသုတေသနဌာနပါ။ကိုမျိုးရန်အောင်တိမ့်ဒီလိုင်းပေါ်မှာရှိပါလေ။နောက်တူကတော့နိုင်ငံရေးတုံ့တက်သူတူလည်းဖြစ်ပါလေ။နိုင်ငံရေးဆောင်မတွေလည်းရင်းနေတယ်ကိုတီဟာသွေးပါသူတို့နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါလေ။ကျွန်တော်ရင်ဆုံးတော့ကိုတီဟာသွေးကိုဖိတ်ခေါ်ချင်ပါလေခင်ဗျာ။ကိုတီဟာကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါလေ
။ဟုတ်ကဲ့ကိုတီဟာရေအခုဂျားဖြတ်ရလက်နဲ့ပတ်သက်လို့ပေါ့ခုနကပြောလို့ energy တက်တော့နောက်2020ဟာစင်ခေါ်ချက်ဖြစ်လာနိုင်တယ်ဆိုတော့တုံ့တက်မှုတွေရှိလို့ပဲတချို့ကလည်းဒါကငကူတွေကခမန်းပြီးသားပါလေဒီဂျားဖြတ်က energy ထင်လောက်တော့မရနိုင်ဘူးဆိုတော့ဒီဂျားလက်နဲ့ပတ်သက်လို့ကိုတီဟာရဲ့အမြင်သိချင်ပါလေခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ဟိုပေါ်အားလုံးလည်းပြည်သားပြည်သားကိစ္စဆိုကျွန်တော်တို့တူတူတုံ့တယ်ပဲကျွန်တော်ရဲ့လေးလာအတွေ့အကြုံကိုပြောပါမယ်ဟုတ်ကဲ့အဓိက600ရှုံးသွားတာပေါ့နော်600ရှုံးသွားတဲ့အချိန်မှာဒီ၄နေရာကနိုင်ထားပြည်သားနေရာကိုပြန်ရှုံးသွားတာပါအဲ့တော့ဒီ600တွေက၄နေရာနိုင်ထားပြည်သားပြန်ရှုံးသွားတဲ့နေရာတွေကိုတုံ့တက်ကြည့်တဲ့အခါကျတော့တော်တော်တို့ပြည့်စုံချက်ကဒီရေကောက်ပွဲရလဒ်ကိုဖြစ်ပေါ်စေတဲ့အဓိကအချက်တစ်ခုနေနဲ့ပြောလို့ရတာကမဲလာပြီးတဲ့သူနည်းသွားတယ်ဆိုတဲ့အချက်ရယ်အဲ့ဒီမဲလာပေးသွားတဲ့သူမဲပေးတဲ့သူမဲသွားရေဆိုတော့ဒီတော့ဒီ2015တော့ NLG ကိုထောက်ခံတဲ့သူတွေလာပေးတာမဲသွားလို့ဒီရလက်ဆက်တယ်လို့အကြမ်းများပြီးပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမဲရလက်တွေကိုလေ့လာကြည့်တဲ့အခါမှာစက်ခံရေးကရတဲ့နေရာတွေတော်တော်များများကမဲတွေကသူကဘူတာတော့ရထားတဲ့မဲတွေတိတ်မကွာဘူးဆိုတာတွေ့ရပါတယ်။ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်စက်ခံရေးကသူရထားတဲ့အရင်ထဲရှိတဲ့အမာခံမဲတွေကိုသတိထိန်းထားနိုင်လို့ဒီရလက်ကိုဒီရအောင်ယူသွားနိုင်တယ်လို့ပြောလို့ရပါတယ်။အနေဒီကတော့ဒီရထားတဲ့2015မှာရခဲ့တဲ့ရလက်ပြီးအားလုံးကိုအပြန်မမီတော့ဘူးဆိုတာကိုကျွန်တော်အဲ့ဒီ600လုံးမှာကျွန်တော်တွေ့ရပါတယ်။ဆိုတော့ဟိုဒါကဒါပေးတဲ့နဲဒီဒါပေးတဲ့ဒီအတွက်နဲသွားတဲ့အပေါ်မှာဒီရလက်ထွက်တယ်လို့ကျွန်တော်အကြမ်းများမသုံးသပ်လို့ရပါဘူး။တိုးတော့ချင်းချက်တစ်ချက်လေးလည်းကျွန်တော်ပြောပြနေတဲ့တစ်ခုရှိပါတယ်။အဲ့ဒါပါလဲဆိုတပူးရွေးကောက်ပွဲပါ။တပူးကိုသုံးသပ်ကြည့်တဲ့အခါကျတော့တပူးရွေးကောက်ပွဲကတန်တဲ့ဒီတနည်းနေရာနဲ့အရန်ကိုအထားပြီးထူးခြားချက်တခုရှိပါတယ်။အဲ့ဒါပါဆိုရေကောက်ပွဲမှာလာပြီးပေးတဲ့လေဆန္ဒရေအတွက်က2015နဲ့ပိတ်ပြီးမကွာဘူး။အဲ့တော့အဲ90ရာခိုင်နှုန်းကျော်လောက်လာပေးခဲ့တယ်လို့ကျွန်တော်တို့တွေ့ရှိရပါတယ်။အဲ့ဒီမှာမှအဓိကပါထပ်ပြီးတွေ့ရှိရလဲဆိုတော့တန်ခါရေးပါတီက6000လောက်နဲ့အနိုင်ရရှိသွားပြီးတော့ NLD ကတော့6000ကျော်လောက်ပဲရတယ်။ဆိုတော့2015ရာလက်ကိုပြန်ကြည့်တဲ့အခါကျတော့ NLD က6000လောက်နဲ့နိုင်ထားပြီးတော့ကျွန်တော်တို့ဒီအကြမ်းခံရေးပါတီက6000လောက်နဲ့ရှုံးသွားတယ်ဆိုတော့ဒီရလက်ကိုကြည့်မယ်ဆိုလို့ရှိရင်တပူးမှာတော့ဟလာအကြမ်းခံရေးကမဲ1000လောက်အဲဒီဘက်ကိုပြောင်းပြီးရလာပြီးတော့ကျွန်တော် NLD ကပြန်ငင်ရထားတဲ့မဲ1000လောက်ညော့သွားတယ်လို့ကျွန်တော်သုံးသပ်လို့ရတယ်။တပူးရွေးကောက်ပွဲကတော့ရွေးကောက်ပွဲဒီ73ခုလုံးမှာအရန်ထူးကြတယ်အဲ NLD အနေနဲ့ဒီရလက်ပေါ်မှာတော်တော်လေးကိုလေ့လာဆင်ခြင်ပြီးတော့အဖြေချပြီးတော့
ကျွန်တော်တို့ဒီ2020ကိုရေဖိုင်ဖို့လိုရဆိုတဲ့စက်ကိုတွေ့ရပါလေဗျ။ဟုတ်ကဲ့။ဒါက energy အတွက်ချက်ပြီးခေါင်းလောင်းဆိုပြီးတော့တုံ့သက်ကြပါလေ။နောက်ချက်ကျွန်တော်မေးချင်တာကြန့်ခန့်ရေးပါတီဘက်ကပေါ့။ကြန့်ခန့်ရေးပါတီကပြောမယ်ဆိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲကြီးမှာလည်းဒုတိယနေရာတော့သူတို့လိုက်ပါတယ်။ဒါပေမဲ့အခုဒီရွေးကောက်ပွဲအရဆိုရင်သူတို့ရဲ့ထောက်ခံမှုပိုလာတယ်လို့ပြောလို့ရလား။အရင်အတိုင်းပဲလို့ပြောလို့ရလား။ဘယ်လိုမြင်ပါလဲခင်ဗျာ။ကြန့်ခန့်ရေးနဲ့ပတ်သက်လို့လူတွေရဲ့ထောက်ခံမှု
ဟုတ်ကဲ့ဆိုတော့ကျွန်တော်ပြောရဲလို့ပါပဲ။အဲ့တမူးကလည်းတဲ့နေရာတွေလေ့လာကြည့်ခါမှာကြန့်ခန့်ရေးသူကဘူလရရှိထားတဲ့မဲသူကသူခိန်းထားနေတာတွေ့ရတယ်သူစိုးတက်ပြီးတော့လူရဲ့ယုံကြည်တာကမဟုတ်ပဲနဲ့တစ်ဖက်မှာ NLD ကိုယုံကြည်မှုဟလာအားနေသွားလို့ဟလာဒီဥကောက်ပွဲကိုလည်းကျွန်တော်စိတ်ဝင်စားမှုရော့ချသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NLD ကိုပေးခဲ့တဲ့မဲကြီးကအဲ့ဒီနေ့မှာရောက်မလာတဲ့ဟာကအဓိကဒီဥကောက်ပွဲရလက်တွေဖြစ်ပေါ်စေဆိုလို့ကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2015တုန်းကတက်ခဲရေးပါတီကရခဲ့တဲ့မဲကြီးအတွက်နဲ့ချိန်ထိုးကြည့်တာဖြစ်ပါတယ်အဲတပူးကလွယ်လို့ပေါ့နော်တကယ်နေရာတွေမှာကျွန်တော်တွေ့ရှိရတဲ့အများကြီးမတွေ့ရှိကြတော့ တခါကြီးပါဗျာတိုးတက်ပြီးတော့ဟလာထောက်ခံမှုရလာတဲ့သဘောမဟုတ်ပဲနဲ့မူရရှိထားပြီးတော့ထောက်ခံမှုအမာခံထောက်ခံမှုကိုတော့လည်းဆက်လက်ထုတ်ခိုင်းလာနိုင်တဲ့သဘောမျိုးတွေ့ရပါတယ်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကတရားဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တာတော့မဟုတ်ပါဘူးလူမှုကင်ရေးပေါ်မှာချိုးပြတ်နေဆိုရင်တက်မဲယုံနေမှာပြောမယ်ဆိုရင်တက်မဲယုံအားလုံးဒီဘက်ကကြံ့ခိုင်ရေးဖွဲ့ကိုထောက်ခံထားတယ် energy ကိုလုံးဝမထောက်ခံချိုးယုံနေဆိုရင်တုံညဆိုပြီးတော့ဖော်ပြထားတာတွေ့တော့စစ်တပ်ရဲ့ရည်ရည်ချက်နဲ့ပတ်သက်လို့ဒီရွေးကောက်ပွဲမှာထင်သာတွေ့ရတယ်လို့ပြောနိုင်လားခင်ဗျ
okay so ဒီကနေ့ဟိုပေါ့နော်ဒီတက်တည်ရဲ့ဒီကျွန်တော်တို့ဒီမဲပေးတဲ့အနေထားတော့လောလောဆယ်တန့်ဆိုင်ရေးပေါ်မှာပဲရက်တီပီပေးတာတွေ့ရပါတယ် NDO ပေးတဲ့မဲပေးတဲ့ဟာလည်းဒလုံးစားတော့တွေ့ရပါတယ်ဆိုတော့လည်းပဲအများကြီးကတော့တန့်ဆိုင်ရေးကိုမဲပေးတာတွေ့ရပါတယ်ဆိုတော့ဟိုတက်ရဲ့ရက်တီချက်ကရုပ်ရောက်ဖွင့်နေပတ်သက်လာရင်မပြောင်းလဲသေးဘူးဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်တက်ဆိုင်ရေးဆက်လက်ပြီးတော့ကျွန်တော်တို့ဒီအော်အပိမဲ့ထောက်ခံရမယ်ဆိုရင်ရည်ရည်ချက်မျိုးရှိပါတယ်ဒီရည်ရည်ချက်မျိုးကလည်းဟိုကျွန်တော်တို့ဒီအမိန်ပေးပြီးတော့ဗောနော်ဒီ policy သဘောမျိုးဗောနော်ဟိုချမှတ်ထားတဲ့အဲတဘောလားသူတို့ဦးကြီးစီရဲ့အယူအဆပဲလားဆိုတော့ပြည်ပြည်ကြကြတော့ပြောနိုင်မှာကျွန်တော်တို့မှာတာဝန်ပြည်ကြကြဝေဖန်ဖို့တော့ကျွန်တော်တို့မှာအထောက်အထားမရှိဘူးတော်တော်လည်းပဲပြည်ပြည်ကြကြတော့ကျွန်တော်တို့ဒီတက်ရည်ရည်ချက်က2015တုန်းကရည်ချက်နဲ့မပြောင်းလဲသေးဘူးဆိုတော့ပြရပါတယ်ဗျာဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကိုဒီဟာသွေးလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုမျိုးရန်အောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်တင်းကအမျိုးသားတမှုစီဖွဲ့ချုပ်ရဲ့ဘူသူဇနာဌာနဆိုတော့ကျွန်တော်တခုမေးချင်တာကဒီမဲရလနဲ့ပတ်သက်ပြီးတော့ NLD ကခေါင်းဆောင်ပိုင်းတွေချို့ရဲ့တုံ့ပြန်ချက်တွေမှာမျိုးမျိုးကွဲတာတွေရှိပါတယ်ဥပမာဆိုလို့ရှိရင်ဦးမျိုးညွန်းရဲ့တုံ့ပြန်ချက်တွေကျွန်တော်တို့ကြည့်ရတော့ဆိုရှင်သူကတော့အားမရတဲ့အတန်ပေါ့နော်ဒါပေမဲ့ဦးညံဝင်းဒီဦးညံဝင်းကျွန်တော်တို့တုံ့ပြန်ထားတဲ့ဒီအင်တာဗျူးမှာဆိုလို့ရှိရင်တော့ဒါကကျူတင်ခမန်းပြီးတဲ့အတိုင်းပဲဖြစ်တာပါလို့ပြောပါတယ်ခင်ဗျာအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ energy ထဲမှာဘယ်လိုများယူကပ်ပေါ်ရလနဲ့ပတ်သက်လို့တုံ့သက်မှုတွေရှိပါလဲခင်ဗျာ
အဲနှုတ်စလုံးပေါ့နော်ဒီဆရာဦးမျိုးညွန့်ကိုအင်္ဂလိပ်ညွန့်ဝင်နှုတ်စလုံးကဘုံစံနဲ့ comment ကြပါတယ်ဘာတောင်းလဲဆိုတော့ကျွန်တော်တို့ကဒီပေးထားတဲ့စင်ကစားထဲမှာကျွန်တော်လူတွေ metric မပေးလို့ရှိရင်တော့ဒီနေရာကြီးရှုံးမယ်လို့ကျိုးခမန်းပြီးသားပါဒါပေမဲ့ကျွန်တော်တို့လူတွေစူးစမ်းလို့ရှိရင်တော့ဒီနေ့ထွက်လာပြီးတဲ့အလုံးတက်လာမှာပေါ့ဗျာနော်အဲ့တော့စူးစမ်းရဲဆိုရင်ခမန်းလည်းပဲပေါ်တယ်ရုံးရှိပါလေအဲ့တော့ဆရာမျိုးညွန့်တော့ကတော့ဒီမာပြင်းနဲ့သွားခဲ့တယ်ဆိုတော့ဆရာဦးမျိုးညွန့်တို့ဆီကတော့အဲဘယ်လိုမှချစ်မြဲအတန်တွေထွက်လာမှာပေါ့ဒါတော့လည်းမထူးဆန်းပါဘူးအဲ့တော့နှုတ်စလုံးကကိုယ့်ပုံစံနဲ့ကိုမှန်တယ်လို့ကျွန်တော်ပြောလာခြင်းဖြစ်ပါတယ်အဲ့တော့ဒီရုပ်ပေါ်မှာကျွန်တော်တို့ကတင်ငန်းစာယူရမှာကပြည်ခံပြုတ်ပါတီနဲ့တက်မတော်ပေါ့နော်ပြည်ခံပြုတ်ပါတီနဲ့တက်မတော်ကသူတို့ရဲ့မဲဆန္ဒရှင်တွေကိုတော့ကကိုတရားပြီးကောင်းလို့ပဲထိန်းကြနေအစုတစည်းတဲ့အချိန်လေးမရောချက်အောင်ထားနိုင်ပေါ့ဒါမှလည်းကျွန်တော်တို့ပါတီငင်းလေးကအမအိုးဆုံးကျော်စလာမှာကျွန်တော်တို့အောက်ခြေပါတီဝင်နေစိတ်တက်အဓိကသူတို့လှုပ်ရှားနိုင်မှုလိမ့်ပါပါလေဆိုတဲ့အချက်ကိုတော့ကျွန်တော်အတိအပြုမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာကိုမျိုးရံအောင်တင်းကိုမိကျင်တာကခုနကမဲပေးသူကိုယ်ထောက်ခံတဲ့မဲပေးသူတွေထွက်လာတာနည်းတယ်ဆိုတာကမဲဆွယ်စီယုံမှုအားနေလို့လားဒါမှမဟုတ်ရှင်ကိုကိုတဲကလူလူကဟိုမချေနှမ်းမှုတွေနဲ့ထောက်ခံမှုကြလာလို့လားဘလို့သုံးသပ်မိပါလဲ
ဒီမှာကျွန်တော်တို့ဟိုနားလေပေါ့2015ကိုပြည်သူလူထုကရွေးကောက်ပွဲလို့မြင်တာမဟုတ်ဘူးဗျဒါကိုဒီမိုကရေစီရေးလှုပ်ရှားမှုတစ်ခုလို့မြင်တာအဲ့တော့ NLD ပါတီကိုလည်းနိုင်ငံရေးပါတီတစ်ခုတက်စားလို့ရှိရင်ဒီမိုကရေစီလှုပ်ရှားမှုမဥဆောင်ဖွဲ့စည်းခြင်းမြင်ပြီးတော့ကဒေါက်ဆန်းစုကြည်ကိုလည်းပဲဒီမိုကရေစီဥဆောင်နေတဲ့အောက်ဆောင်ပေါ့ဗျာအဖြစ်နဲ့ပါတီချင်းမြေလို့ရှောင်းမှုတို့နဲ့ဝင်ပါခဲ့ကြတာကြာပြီးတော့ငါတို့မဲပေးမှဒီအာဏာရှင်အစိုးရအဲ့ဒီချုပ်ငြိမ်းမယ်ဒါကြောင့်တို့ဝင်ပါမယ်ဆိုတဲ့အသိနဲ့နိုင်ငံလုံးအဲ့လိုမျိုးလို့နိုင်ငံလုံးကကိုယ့်စိတ်ကိုစားပြီးတော့လှုပ်ရှားခဲ့ကြတာပေါ့ဗျာအခုဒီဂျာတိကုတ်ပွဲတွေမှာကကြာတော့ငါတို့ကအစိုးရရွေးပေးပြီးတော့ပြီးတော့တာဝန်ကြည့်ပြီးဆိုတဲ့သဘောထားမျိုးပြည်သူလူထုအများစုမရှိနေပုံရတယ်ဗျာနောက်ဆုံးအလဲပဲဒီဂျာတိကုတ်ပွဲတွေကအပြောင်းလဲအချိန်မှမပေါ်ဆောင်မပေါ်ဆောင်နိုင်တဲ့အတွက်ကြောင့်ဒီပါတီကမှကိုကဒီ mobilization မလုပ်ရှာမှုနည်းနေတယ်ဗျနော်အဲ့တော့ဒါလည်းပဲဒီသူကျွန်တော်တို့ကိုထောက်ခံတော့ထောက်ခံရင်ထောက်ခံတော့ညာလည်းပဲလာထွက်လာပြီးတော့မဲပေးတဲ့နှုန်းကျသွားတဲ့အဓိကကြောင်းတစ်ခုပါအဲ့တော့ကျွန်တော်တို့အစိုးရအဖွဲ့ကိုစိတ်တက်တဲ့လူတွေရှီကောင်းရှိနေမြဲဒါပြီးအရင်များလို့မများအောင်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်တော့ဒါမဲ့ကျွန်တော်ပြုဆိုင်နေတဲ့အချက်ကဒီပညာတတ်နော်ဆော့ဖက်တဲ့ငွေစင်ဝင်စားတဲ့လူပုဂ္ဂိုလ်များပေါ့ဗျာအထူးသဖြင့်အမြင်နဲ့နိုင်ငံကြောင့်ရှိနေပြောနေလူမှုကွင်းမှာပြောနေဆိုနေကြတဲ့လူတွေရဲ့ကျွန်တော်တို့အနေတီပေါ့အမြင်ပေါ့ကတော့စိတ်မကောင်းလောက်ဘူးဗျာအဲ့ပုဂ္ဂိုလ်များကလည်းအမြင်နဲ့ပြောနေဆိုနေတဲ့အတွက်ကြောင့်လူတို့အပေါ်မှာလုံးဝနိုင်စွမ်းနဲ့ရှိတယ်ဒါကတော့ကျွန်တော်တို့ view ဆန်တဲ့အချက်ကိုကျွန်တော်မြင်ပါတယ်နောက်တစ်ခုကဝန်ထမ်းတွေထောက်ခံမှု သိတာကြောက်ပါလို့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမျိုးရံအောင်တင်အောင်ကိုတရားလီလိုင်းမမခဏနေပြီးအောင်ခင်ဗျာကျွန်တော်တရရှင်တွေဖိတ်ခေါ်ကြပါတယ်တရရှင်တွေကကိုခမောင်လွင်တူတူတူဆွေးနွေးမြင်ရလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ညာကျွန်တော်ကြာကြာဒီကောင်းနေအချက်တည်းပြည့်ရတယ်ဆံပါတစ်ချက်ကတော့အဲဒီအစိုးရအရင်တစ်ခေတ်ကာလအတွင်းပါလက်လက်အချင်းဒီဒီရာကြီးသူစိတ်အရောက်အောင်ခန္ဓာမှုတွေကြောင့်ဒီလိုထောက်ကမ်းကြဆင်းတာအကျိုးဖြစ်ပါတယ်နံပါတ်2အချက်ကတော့ဟောအဲ့ဒီအဲ့ဒီဘာလို့ဒီမှာဒီလိုဒီဒီလိုဒီအားလုံးအားလုံးကျင်းနေဒီလိုဒီအားလုံးနဲ့ခြေငယ်အားလုံးကျတော့ဖြစ်ပါတယ်နံပါတ်3ချက်ကတော့လက်လက်ချင်းပြည်ပြည်များနေဒီစောင်းနေကြဆင်းစောင်းနေကြတဲ့အရင်ဒီလိုလေးအားလုံးအကြည့်လိုက်ကြဖြစ်တယ်တန်းသားကြီးတွေလာတယ်လေညနေကျိုးကြအားလုံးအကြည့်ဒီတန်းသားကြီးတွေလာပြီးဒီလိုမျိုးကိုမရှိချင်လို့ကြောင့်ဖြစ်တယ်တို့ကျွန်တော်သိရတာတမတော်ချက်နေတဲ့နောက်ဆုံးချက်များတော့ CSP ပါတီကိုချိန်ရခြင်းအကြောင်းရင်းကတော့အကြောင်းရင်းကတော့ဒီမှာဒီနိုင်ငံရေးကစားအခွင့်အရေးနိုင်ငံရေးလက်ွက်တွေကိုမချောင်းနိုင်တဲ့ဒီလိုကြောင့်ဖြစ်တယ်တို့ကျွန်တော်ယူပါရခင်ဗျာ
ဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါကျွန်တော်နောက်တူတစ်ခါလေးဖိတ်ခေါ်ချင်ပါလေကိုလှမောင်လေးလိုင်းပေါ်မှာရှိပါလေကိုလှမောင်တူတူဆွေးနွေးမြင်းမြန်းလို့ရပါလေ
ဟုတ်ကဲ့ကျေးဇူးပါဗျာအော်တူတူဆိုတော့အခုယူကောက်ပွဲကိုလည်းဟိုပြည်သူများမဲလာမပေးကြဘူးဗောဗျာအာမဲပေးစီချင်ပါတယ်2020မှာလည်းအန်နဒီကိုနိုင်စီချင်ပါတယ်အဲ့တော့နိုင်ဖို့ဆိုတာကလည်းဟိုတောင်ဆန်းစုကြည်ကိုယုံကြည်ပြီးတော့ကျွန်တော်ကဟိုမဲပေးတယ်လို့ပဲထင်တဲ့အတွက်ကြောင့်တောင်ဆန်းစုကြည်ကဟိုပါတီကိုပြန်မှပဲနိုင်မယ်လို့မြင်နေပါတယ်နိုင်မယ်ဆိုတာဟိုအစိုးရဖွဲ့နိုင်မှာကိုပြောတာပါအဓိကပြောချင်တာကတော့မဲမလာမပေးတဲ့သူတွေကိုအခု NLD ရဲ့ကြီးညာချက်ပေါ့ဗျာကြီးညာချက်အမှတ်17/2018မှာ၄ရက်နေ့ကထုတ်တာနော်အဲ့ဒီမှာဆန္ဒမဲလာရောက်ပေးခဲ့ကြသူများအားလုံးကိုလည်းလေးစားစွာအတိမတ်ပြုပါကြောင်းဂုဏ်ပြုမှတ်တမ်းတင်ပါအပ်ပါသည်အဲ့တော့မဲမပေးတဲ့သူတွေကိုမဲပေးအောင်လောက်ရမှာလားအဲ့လိုမျိုးထိလုံးနေလောက်ရမှာလားဆိုတာကိုကျွန်တော်ကဘုံလုံးမဆောင်ဖက်ပြန်မေးချင်ပါတယ်အန်တီကိုလည်းအဲ့ဒါပြဖတ်ကြည့်ပါဦးလို့ဥပအောင်ရွှေလက်ထက်မှာဒါမျိုးတစ်ခါမှမရေးဘူးပါဘူ
းဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးပါကျွန်တော်ကိုတီးလက်မှုပါဒီခါလေးဖိတ်ခေါ်ကြပါလေကိုတီးလက်မှုဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီလက်ရှိအစိုးရအဖွဲ့အစည်းကနော်2015ရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းနော်ဘဲဟိုနော်ရအောင်ဆွဲဆောင်မလို့မီဒီယာတွေပြောပြခဲ့တာရှိပါတယ်ခင်ဗျာနောက်ပြီးတော့နော်လက်ရှိအစိုးရရဲ့လုံငန်းစဉ်အားလုံးဟာလက်ရှိအစိုးရတက်လာပြီးကတည်းကစစ်တပ်ဟာနော်သူ့ရဲ့လက်ရှိအစိုးရကိုနော်မဲချအောင်နော်ပြည်သူတွေသူ့ရဲ့စိတ်ဓာတ်တွေဟာနော်လက်ရှိအစိုးရပေါ်မှာနော်ညှို့ညင်မှုဖြစ်အောင်စစ်တပ်အဖွဲ့အစည်းကလှုပ်ဆောင်နေတာတော့ကျွန်တော်တို့မြင်ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုရင်နော်2015ရွေးကောက်ပွဲမှာအနိုင်ရပြီးတော့စစ်တပ်ကတိုင်းရင်းသားတွေလိုက်တော့တိုက်ခိုက်တယ်နော်နောက်တော့ပြဿနာအမျိုးမျိုးကိုသူတို့ဖန်ပြီးပေးခဲ့တယ်အဲ့ဒီမှာနော်ဒေါက်တာစိတ်ကြီးကနိုင်ငံတကာရဲ့ပုံရိပ်ကိုကြားဆင်အောင်လုပ်ခဲ့တာပြီစစ်တပ်ပါပဲအဲ့အကြောင်းမို့2020ရွေးကောက်ပွဲမှာနော်ဒေါက်တာစိတ်ကြီးနဲ့တော်တော်လေးအကျိတ်နဲ့ရင်ဆိုင်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာကိုတိလက်မှုကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးချင်ပါတယ်ကိုမြဲဦးရန်အောင်တိန်ကိုပြန်ဖိတ်ခေါ်ချင်ပါတယ်ကိုမြဲဦးရန်အောင်တိန်ခုနကဆွေးနွေးသွားတဲ့အထက်မှာကိုခမောင်လွင်ကိုလှမောင်ဆွေးသွားတဲ့အထက်မှာဒီမြူသားခုစီဖွဲ့ချုပ်ကိုနည်းနည်းလေးဝေဖန်ထားတာလေးပါပါတယ်ပါတီတွင်းအားနေချက်ဖြစ်တယ်လူလူအဆောင်နေပူကြီးလာတယ်ဒီချက်တွေကြောင့်ဖြစ်တယ်ဆိုတဲ့ချက်လေးထောက်ပြပါတယ်ကိုမျိုးရံအောင်တိန်ဘလူးများတုံများဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျွန်တော်တို့အနိုင်ရပြီးတဲ့အချိန်မှာပါတီကိုအောင်ဆိုင်မှုနည်းလာနေဆိုတော့ကျွန်တော်တို့ဝန်ဆန်းပါပါဒါမှလည်းအခုနောက်ဆုံးဆရာဆွေးနွေးရတဲ့ဒီပေါ့နော်ဒီတခြားပုဂ္ဂိုလ်များကကျွန်တော်တို့ပါတီဘိုးကြောင့်ဆရာလောက်လာနေဆိုတော့လည်းအမှန်ပါပဲဆိုတော့နောက်ဆုံးလုံးကျွန်တော်ပြင်ဆင်ရမှာပါကျွန်တော်ပါတီတွင်သူရဲ့ကြီးတွေပေါ့နော်ရဲ့ကြီးတွေကိုပြန်လဲပြီးတော့စုစည်းတော့ပြန်ပြီးတော့ဟိုစီးလုံးလောင်လို့ပို့ရင်ကျွန်တော်တို့ဒီလိုလက်ဖြစ်အောင်ပြန်လဲဆောင်ရွက်ပို့ရင်နောက်တစ်ခုကကျွန်တော်တို့နေနဲ့အပြင်ပအတိုက်ခိုက်ကြည့်လို့ဘယ်လိုမျိုးကောက်ွယ်မလဲဆိုတော့ကျွန်တော်တို့လိုပါတယ်ဗျကျွန်တော်တို့ကကိုတီဟာဒေးစနေသွားသလိုမျိုးပဲကျွန်တော်တို့တကယ်တော့ဒီ national wide နေရာတွေကြီးလို့ရှိရင်စိတ်ကမ်းလုံးနေရာမျိုးကတော့ကျွန်တော်ကကြုံပြီးတော့ပြောထားပြီးသားပါဒါရှုံးနေနိုင်ကြီးရှိတယ်ဆိုတော့ဒါမင်းမတူဘူးရှုံးရတဲ့ကိစ္စနေရာကိစ္စမျိုးနဲ့တမှုရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးထို့သူမြကြီးနာရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူး။ဘာအဖြစ်ထားမိလဲဆိုရင်မတူပြီမှဆိုရင်ကျွန်တော်တို့ကတိုင်းနာရီရဲ့မာမေးဖွဲ့မှုတွေးရမှာ။အကယ်၍တိုင်းနာရီကမာမေးမဖွဲ့ဘဲနဲ့တပွဲတရားစီဝန်ပြိုင်မယ်ဆိုရင်ကျွန်တော်တို့ပါတီနိုင်မှာပါ။ထို့သူတမှုကတော့သူချတဲ့ကိစ္စပါ။ငါကိုတရားပြီးတော့တို့ပဲတမှုရှုံးတဲ့ကိစ္စသည်ကျွန်တော်ပါတီအားနည်းလို့ဆိုတာအင်ရှားနေပါလေ။ဒါကတော့ 怎么给上那固定的训练对错我们嘛嘞把账来说到过是来对一千千老啊建物现在哦不挂牌那个啊你看看把你看你比如看看你有呢我的国一起的朋友他并没有去我安那个的结果一个叫面嘛嘞一个不够要接的过来的话都想我安那个路线都叫面嘛嘞他说路线都比他们接到你今天所以然后那个帮他了不把你安那个来把嘞在那里旁边过来来把嘞那个空啊叫皮筋票也嘛比较来把把嘞哎就等你等你啊不能你们就把我哎呦，这发财嘛呗！然后呢，现在不流行那种没流行，走路少快了嘛啦。你看这样，路路也路路也都想不惯，家电那种就包，然后工人都有吧。然后嘞，你那当时信息搞快干，走路把这个搞慢嘞，沟通就想往哪个，走路这个搞路就没慢嘞，路基地要把电线先保边。
OK, 今天嘛，这车没见那个，表面声音，可能个古苗人那边表面什么，但那里嘛还没破的给啥来把玩的，既然表面声音，先嘛 SNL 第六把的，其中啊 NLD 把的也嘛还没积累吧，然后第六把的这个，我低价路片了来变，然后但那低价的嘛，但那把的也来不挖坑了，然后那他们那路低价苗低价嘛 ，NLD 你那但那里呢，把的路不路都破了。他们的地带没新变啦，变没新变啦，我们还没弄来嘛，不露面都在米里面。
然后就那土地的我那面包边，然后就那了，哦，当时那里的妈咪婆子在那边，然后大家知道，他当年说了，就那了，现在妈咪别别在医院里面底下，我婆子在那边，啊，都，哦，咱，哦，没就那那玩的，的 CRT 所以医院里的啊，婆子婆子，就那就那了，妈咪婆子在那，他妈的在那里用钱，就那不要来不如用钱的。啊，大家咯，是是一时的，你得不如那家伙吧，喏，啊，古说前面个前那个，啊，哦，先我把嘞我了，你看啊，前边看了没？你看前面个前面一样的打把嘞，个前嘛要玩嘞没收入些，像那个前嘛，那种生活也给没玩下老古，啊，古个前娘帮我也玩玩嘞，啊，个前哩妈咪不玩嘞，也来得古吧，怎么嘞？给为啥没经常有我没特别的些呢？像那个奶妈吧。你今天有我走路跟着的，我这么背给了走路，少年也玩嘞。哎，都是那家的，伢子洗吧嘞，帮俺去在那里呢走路，妈咪婆婆路来路了，怎么嘛嘞？
好，给伢姑娘等接住吧。就那过地好，第二年不得路白塞没几嘛嘞。在那地道里嘛，在那巴地阿高那里，是吧？在那巴地呢，妈咪没破那边呢，那地水啊，那太那汤的水嘛，水要破那嘛嘛，过地阿免得几嘛嘞。
OK， 第二个呀，哦，戴安娜的呢，就是的，戴安娜的在其他像戴安娜巴蒂的阿刚啊，哈，不能叫人的 NLD， 就是的，在其他像呀，就是巴蒂会计，那个啥，主要会计阿内杰叫啊，批驳了，批驳的，说的其他像呀，就是的，今年主要的，今年主要的，你讲的今年主要的，不咯，阿内杰的讲，就是的，其他像，比如呀，什么 NLD 阿古嘞。我阿哥呀，你比如就是说的阿不如阿妹啊，其他的，就去年的嘛，在某的身边没家嘞，给家嘞，我们操作给家的路过，有给家里的啥比了的看嘛，就是说的，你那山呀，就没山那些的，你家在哪里呀？这个也阿叔帮的，这个也你那边嘛，出到那里，你到底有没记下来？因为我说的，哎，那里有没阿叔都属于了阿哥了，是吧？哎呦，阿哥呀，你比如去年的包来看家的，比如啊。就是你，你那人嘛，去的巴黎人才几大一些啊？你那人嘛，去的在那巴黎的，就把会议都接到的。就哎，好，咱人家人嘛去的，就是你那人嘛去的巴黎的，你他们比较对面那边阿罗啊，那边人家都是随便到处走走走，就是你那阿妹的破烂比较，就是你那人，就是你那个人有收入的不收入，就是他的干嘛？就是你们对比都那样没有嘛？啊，那也是多呀，哈，阿罗这个他。哦，对就是啊，怎么说？你 encouragement 不咯？你阿伯不不不看阿爷了不咯？就在那也那个也啊，你在那巴黎也那个也得了嘛？你好了，不带个嘛？只不过你奥曼干的啥子？比如啊，你比如第二步要弄到嘛？说哎，你他们嘛？哎，那里边这边讲讲，那边这边，比如啊，马上就完了。那电动机呢？电动忘了没？马后不就是就是就是说，电再比了，就是那好了些嘛？车载不咯？第二部是啊，都特别怎么样子？特别喜欢怎么样？然后叫做伢那个在牛皮上面的，说你跟啥哈？八点半的车呢？特别那么快？说那他们车古车载没？那他们车奥美高车载没？就是什么比较的？一八零一的，你他妈去再去八零一的，我说再看一个，就是的 M L U 啊，在哪里呢？是吧？阿刚的在哪？你在保险里面，妈没配过亏啊？没亏了，妈比不咯？说。 ီရက်ကဖြစ်ဖို့ဖြစ်လာမယ်လို့ထင်တယ်ပို့တော်လည်းပဲအဲဒီကမူနမဟာမိတ်ကျွန်တော်တို့အယူဆပါတော့ဗျူဟာရှိခဲ့တော်လည်းပဲအဲ့ဒီဗျူဟာကို2015မှာဆက်ပြန်ပြောတော်မလို့ပြန်ကောက်ကင်မှုတော့ကိုသူ့အနေနဲ့နိုင်ငံရေးအခက်အခဲရှိကောင်းရှိနိုင်တယ်ဆိုတော့ဒီပေါ်မှာသိပြီးတော့တွက်ပြီးစဉ်းစားနေလို့ဆိုလို့ကျွန်တော်တက်ဆိုင်ရစားပါမှာပဲခုကျွန်တော်ဒီနည်းပြနာမှာပေါ့နော်ရသွားသူရသွားမယ်ဆိုတော့တက်ဆိုင်ရဒီမှာကျွန်တော်နှစ်ခွက်သတိထားမိတယ်တစ်ခွက်ကပါလဲဆိုတော့ဒီတင်ရကခုနိုင်သွားတဲ့နေရာမှာ2015တော့ဒီကျွန်တော်တက်ဆိုင်ရမပြိုင်ခဲ့ဘူးသူ့ရဲ့မဟာမိတ်ကပြိုင်ခဲ့တယ်ဆိုတော့တက်ဆိုင်ရဒီမဟာမိတ်ဒီတိုင်းတော့မဟာစိတ်နိုင်ငံရေးကစားတော်သူကတော်တော်လေးသဘောပေါက်ပြီးတော့ခြေလမ်းပုံပြီးတာနေတာတွေ့ရတယ်။မတူပြီပါဆိုလို့ရှိလို့ရှိလို့ဆိုရယ်သူ့ဝင်မပြိုင်ခဲ့ဘူးဒီတစ်ခေါက်ပဲ။သူ့ဝင်မပြိုင်ခဲ့တဲ့အတွက် energy ရှုံးသွားတယ်။အဲဒါသူ့ဝင်ပြိုင်ခဲ့တယ်ဆိုလို့ရှိလို့ဆိုရယ်ဒီရောချက်ခံရေးမဲကိုတချို့ကွဲသွားပြီးတော့တချို့ချင်းပါတီမဲကိုကွဲသွားပြီး energy နိုင်သွားမယ်။ energy ကိုရှုံးပြခြင်းနဲ့ဆိုချက်ခံရေးလုံးဝဝင်ပြိုင်မယ်နောက်ဆုံးလိုက်ပြတော့မလို့အခုမတူပြီပါ energy ရှုံးသွားတယ်။ဆိုတော့ကျွန်တော်ပြောချင်တာမဟာပိတ်ဒီတိုင်းမှာဒေတာတွေမှာမဟာပိတ်နိုင်ငံရေးနဲ့ပတ်သက်ပြီးကျွန်တော်တို့ကတက်ခိုင်ရစာပြားတာလေပို့ပြီးတော့သူ့ရဲ့တွက်ချက်ဒီဟာတွက်တင်းတစ်ကိန်းနဲ့မှန်နေတယ
်ဟုတ်က
ဲ့အဲ့ဒီအနေနဲ့ဒီချိန်မှာတော့ကျွန်တော်ထင်တယ်တိုက်ပြီးတော့ဒီကိစ္စဒီဒီဒီကျွန်တော်တို့မဟာမိတ်မှုကိုသူ့တွေတိုက်နင်းမှုသူအဲ့လိုပြီးတော့ပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိုမြင်ဦးနဲ့ရန်တော်သိန်းကိုမေးချင်ပါတယ်ခင်ဗျကျွန်တော် second 30လောက်ပဲချိန်ရအဓိကဒီကြိုတင်မဲ့ကိစ္စ2012မှာတော့အကြီးကျယ်ဖြစ်ခဲ့တဲ့2015မှာမဖြစ်တော့ပါပဲဒါပေမဲ့မြကြီးနာမှာအခုလိုကြိုတင်မဲ့အတန်တွေကျွန်တော်ပြန်ကြရတယ်လာမယ့်ရွက်ကောက်ပွဲတွေမှာကြိုတင်မဲ့နဲ့ပတ်သက်လို့စိုးရိမ်စရာတွေရောထပ်ရှိနိုင်သလား
โอเคကျွန်တော်တို့ဒီမြကြီးနားကကြိုတင်မဲကခုဘက်ကမဲတွေခိုင်မြခိုင်လုံးနေနေပြဿနာမရှိပေါ့ဗျာအခုကသူကဲကိုပြန်ဆုံးတော့ရေးကြည့်လာပြီဗျအဲ့တော့ရုပ်ကဘကော်မရှင်နေနေလဲပဲချင်းချင်းစီကံမျိုးဒီတက်ပို့ပြီးတော့ညှတောင်းလို့ဘူးလို့လို့မြင်ပါတယ်ပို့ပြီးတော့ညှတောင်းတဲ့ဗျာဒီတက်ပို့ပြီးတော့တိကျအောင်လို့ဘူးလို့မြင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရိုက်ဒီလိုင်းစီစဉ်အချိန်ဆစ်သွားလို့ပါပေါင်းဆွေးနွေးပေးတဲ့ကိုတီဟာသူရဲ့ကိုမျိုးရန်အောင်တင်တော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်ဒီလိုင်းစီစဉ်ကိုတော့ဒီမှာပဲကျွန်တော်ကိုပြပါခင်ဗျာ
ထလို့သူမဆုံမနဲ့အတူကုသညုံအစီအစဉ်တင်ဆက်တဲ့တရားလေးလိုင်းရှင်နေခန်းကိုကြားခဲ့ရတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့50တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမှတင်ထိုက်ကပြောပြပေးပါအောင်သဘောရာတိသာသာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့မှာလွှတ်တော်တဲ့ကိုမဲပေးရွေးကောက်နေကြပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတယာရုတက်တန်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလဒ်တွေကအမေရိကန်နိုင်ငံရေးမှာအာဏာချေညှိမှုအပြောင်းအလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်တက်တန်းနှစ်နှစ်အတွက်လည်းအပြောင်းအလဲဖြစ်နိုင်ပါတယ်အောက်လွှတ်တော်အမတ်နေရာ435နေရာမှာအလုံးပြန်လဲရွေးကောက်တင်မြှောက်မှာဖြစ်ပြီးအထက်လွှတ်တော်အမတ်နေရာတရာတဲက35နေရာနောက်ပြည်နယ်50တဲကပြည်နယ်36ခုတို့ကအုပ်ချုပ်ရေးမှုတွေကိုရွေးချယ်နေကြတာဖြစ်ပါတယ်။အီရန်နိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့အကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုအစုလိုက်အပြုံလိုက်မြုပ်နှံထားရနေရာ200ကျော်တွေ့ရှိရတဲ့အကြောင်းကုလသမဂ္ဂကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။အီရန်အာဏာပိုင်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထံကအချက်လက်တွေကိုအခြေခံပြီးကုလသမဂ္ဂလူ့ခွင့်ရေးရုံးနဲ့အီရတ်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်တို့ကထုတ်တဲ့အစီရင်ခံစာတင်းမှာအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေမှာတည်ဆုံးသူ6000ကနေ12000လောက်အထိရှိတယ်လို့ဖော်ပြထားပါတယ်။အီရန်နဲ့ဆက်အနီးအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရာပြည်နယ်တွင်မှတာလီဘန်တပုန်တို့ကရဲတပ်ဖွဲ့ဝင်20ကျော်ကိုတပ်ဖြတ်ပြီးအရေးပါတဲ့ရဲတပ်ဖွဲ့အစခန်းတစ်ခုကိုသိမ်းယူထားကြောင်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ Pesh Eco ခရိုင်မှာညချိန်တိုက်ခတ်မှုဖြစ်ခဲ့ကြောင်းအာဖဂန်စစ်တပ်အရာရှိကဒီကနေ့အတည်ပြုပါတယ်။နိုင်ချင်းနဲ့ချီကြမြင့်ခဲ့တဲ့တိုက်ခိုက်မှုအတွင်းတည်ဆုံးထံရရသူအရေးအတွက်အတိအကျတရားဖို့တော့အာဏာပိုင်တို့စူးစမ်းနေကြဆဲပါရှင် ။တရင်အချင်းချုပ်ကမှတင်ပြထိုက်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်မူကမှဆွမ်းမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz တင်းနဲ့တည်တည်တုံညလိုင်းဒိုမီတာ40 kHz ခွန်လေး40လိုင်းဒိုမီတာ53 kHz 5809နဲ့လိုင်းလံမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.